တရားနာပိဋကများနေတကွာစัจ java လာအနန္တမှာရှိကြတဲ့လူနိုင်ရှင်မှာတတ္တဝါအလုံးကိုရောစိတ်ပါကျမ်းမှချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2003ခုနှစ်ဒီဇင်ဘာလ21ရက်ရန်ကုန်မြို့စမ်းချောင်းမြို့နေအောင်ချမ်းသာရက်ွက်ပြည်ရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်ဆင်ကျင်းပါれဓမ္မဒါနတရားအလှူအမတဒါနအမြိတ်နိဗ္ဗာန်အလှူဓမ္မတပင်မှာမြတ်စွာဘုရားဟောကြားထားတဲ့တရားအဆုံးမဂါထာတစ်ပုဒ်ကိုအနည်းငယ်ချက်ထွင်းပြီးတော့ဩဝါဒသဘောမျိုးခတ်တူတူတရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှူပြီးမှုမှဖြစ်ပါတယ်တရားလှူခြင်းအနေနဲ့တရားအလှူမပြီးလှူခြင်းတရားလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခြင်းတရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ညီမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်ဥစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းဥထီထားပြီးတော့မြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်အတိပ္ပယ်၃မျိုးတစ်မျိုးကို၃ကောက်စီညီညီညာညာပွားများလိုက်ကြပါမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးဖြစ်တဲ့အတွက်လက်ဥပ္ပိထားတဲ့လူတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်နေဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီ။ဒီနေ့ဟောမယ့်တရားကောင်းစင်ကဘာလဲလဲ။ရတယ်လေမပြောရသေးဘူးဒါပြန်အမိပေးမထားတဲ့တရားပေါ့ပထမနေ့ကဟောခဲ့တာကအနေဝေးပေမဲ့အဝေးနေမဟုတ်ပါဒုတိယနေ့နဲ့တတိယနေ့မှာဟောခဲ့တာကဝေးလီကောင်းပြီသတိထနေ့မှာဟောခဲ့တာကအဝေးမှမနေပါနဲ့ပင်စမနေ့နဲ့ဆတ္ထမနေ့မှာဟောခဲ့တာကဝေးกว่าတိုင်းกว่าဝေးရမှာလားမနေ့ကဟောခဲ့တာကဘယ်လောက်ဝီဝီညီညီလေးနေတိုင်းနေတိုင်းဝေးဆိုတဲ့စကားလုံးนี่မပါဘူးလားနေတိုင်းဝေးဆိုတဲ့စကားလုံးนี่ပါနေတော့တရားနာပိဋကများညီငွေရောပေါ့မညီငွေကြဘူးလားစိတ်ညစ်ကြရောပေါ့စိတ်ညစ်ကြဘူးလားနေတိုင်းဝေးလေးဒီ9ရက်ဆက်တိုက်ဆိုတော့တရားနာပိဋကများညီငွေနေကြလိမ့်မယ်ပြည့်ညိနေကြလိမ့်မယ်စိတ်ရှုပ်နေကြလိမ့်မယ်စိတ်ကုန်နေကြလိမ့်မယ်ဒါကြောင့်ဒီနေ့တော့နောက်ဆုံးနေ့အပြောင်းအလဲလေးဖြစ်အောင်လို့ခေါင်းစဉ်အသစ်တစ်မျိုးပေးလိုက်ပါမယ်ဒီနေ့ဟောမယ့်တရားခေါင်းစဉ်ကဝိမဲ့စကားမပြောပါနဲ့နေ့တိုင်းဝိမဲ့စကားတွေကြီးပြောလာတာဆိုတော့ညီငွေနေမှာမဟုတ်လားဒါကြောင့်မလို့ဒီနေ့တော့ဗါတဲ့တော့ဝိမေစကားမပြောပါနဲ့ဝိမေစကားမပြောပါနဲ့ဆိုမှတော့မပြောတော့ဘူးเนาะတရားထိုင်ခိုင်းပြီးတော့တရားသိမ့်နိုင်ုံပဲရှိတော့တယ်ခုတရားနာသူတရားကဝိမေစကားပြောခြင်းတဲ့သူတွေလားနီးမေစကားပြောခြင်းတဲ့သူတွေလား ဝိမေစကားပြောခြင်းတဲ့သူတွေလားနီးမေစကားပြောခြင်းတဲ့သူတွေလားအပေလေးဟုတ်နေနီးမဲ့စကားပြောခြင်းနဲ့ပေါ့လေခုတနေ့ကတခါခံပြီးမမှတ်သေးဘူးနော်ဝိရဏနီးရရဲ့ရှိကဘာနဲ့ဆိုတာလည်းမပါပဲနဲ့ရမ်းရှိလိုက်တော့အပေလေးဘုံနဲ့လို့ကြီးကြီးမေးလိုက်တော့မခံရဘူးလားအပေလေးဘုံနဲ့နီးမဲ့စကားတော့ပြောခြင်းရရဲ့လားမပြောခြင်းဘူးဒါပေမဲ့ပြောတော့မနေကြဘူးလားအပေလေးဘုံနဲ့နီးမဲ့စကားဆိုတာဘယ်လိုစကားမျိုးတွေလို့ဒုစရိုက်စကားတွေပေါ့ဒုစရိုက်စကားဆိုတာဒုစရိုက်၄ပါးပြောတာပါပဲဝစီဒုစရိုက်၄ပါးပေါ့နိအဲ့တော့ဝစီဒုစရိုက်၄ပါးကိုအတန်တိုင်းမှတ်အောင်ပြောကြည့်ပါဒုသာဝါဒမုသာဝါဒပိပိနဝါစာဖဒုသာဝါစာတံဖပလပဝါစာဘုရားဝါဒဆိုတာလိညာပြီးတော့ပြောတဲ့စကားမဟုတ်မမှန်ပြောတဲ့စကားလိမ့်ကြံပြီးတော့ပြောတဲ့စကားအမှားအယွင်းနေပြောတဲ့စကားအဲ့ဒီလိုလိညာတဲ့စကားတွေပြောလို့ရှိရင်လေအပင်လေးပုံနဲ့နီးမှာပဲလိညာတဲ့စကားတွေဆိုတာအပင်လေးပုံနဲ့နီးမဲ့စကားပဲအဲ့ဒီလိုနီးမဲ့စကားတော့မပြောနဲ့ပေါ့နော်ပိဒုနာဝါစာဆိုတာဂုံးတိုက်တဲ့စကားဂုံးတိုက်တယ်ဆိုတာကဘာပြောတာတော့တရားနဲ့ချစ်ခင်နေကြတဲ့သူချင်းချင်းအချစ်ကြဲအောင်ပြီးလုံးညီညွတ်နေကြတဲ့သူတို့ချင်းချင်းပြီးလုံးညီညွတ်မှုပြပြအောင်ပြောတဲ့စကားကိုပိတုနာဝါစာဒါကဘယ်ဂုံးတိုက်တယ်ဂုံးတိုက်တယ်ပြောတာနော်ဂုံးစကားလို့ခေါ်တာပေါ့ဂုံးစကားဆိုတာကလည်းဘယ်ကနေလာတာတော့အုံစကားဆိုတာကလာတာအုံကနေပြီးတော့ငုံဖြစ်သွားတာလေအဲ့ဒီတမိုင်းကြောင်းလေးတော့နောက်မှပဲပြောရတော့မယ်ပေါ့နော်ပိဒုနဝါစာဖရုဒဝါစာဖရုဒဝါစာဆိုတာကြံတန်းတဲ့စကားဖဲဆူတဲ့စကားရိုင်းဆိုင်တဲ့စကားမယိုင်းတဲ့စကားကြံတန်းတဲ့စကားဆိုတဲ့နေရာမှာစကားလုံးကြံတန်းတာလေဖရုဒဝါစာလေအတိတ်ပဲကြံတန်းတာလေဖရုဒဝါစာလေခံစားချက်ကြံတန်းတာလေဖရုဒဝါစာလေသကလုံးလေးကတော့လှပါရဲ့အတိတ်ပဲကကြံတန်းနေတယ်သကလုံးလေးကတော့နုပါရဲ့ခံစားချက်ကကြံတန်းနေတဖက်သားရဲ့ရှင်ထဲမှာနေ့နေအောင်ခံစားတော်မဲ့စကားကိုကြပြဆန်းဆန်းဖွင့်နေပြီးတော့ဘလောက်ပဲလှအောင်ပအောင်ပြောပြောဖရုဒဝါစာလေမုဒဝါဒပိတုနာဝါစာဖရုဒဝါစာတံဖပလပဝါစာတံဖပလပဝါစာဆိုတာကအကျိုးမရှိတဲ့စကားပိန်ချင်းတာလားပိန်ချင်းတာလားပိန်ချင်းတာလေစကားကလည်းပိန်လို့ရှိသေးလားအာမရှိတယ်လို့ပြောတဲ့စကားပေါ့အာမရှိပြီဆိုမှတော့မပိန်ဘူးလားပိန်ပေမဲ့အာရှိတဲ့လူတွေလည်းရှိပါတယ်နော်တံဖပလပပလပဆိုတာစကားအပိန်စကားအချင်းတံဖဆိုတာကအကျိုးတရားကြီးကိုဖြစ်စည်းတာသဘပိန်သဘပြင်းနဲ့တူတဲ့အကျိုးစီးပွားကိုဖြစ်စည်းတဲ့စကားကိုတံဖပလာပါသဘပိန်ဆိုတာကအတွင်းထဲမှာဆံအနှစ်ဆံအနှစ်ဆံအနှစ်ဆံဆိုတဲ့အနှစ်မရှိဘဲနဲ့အခွန်ကြီးပဲဖြစ်နေတာကိုသဘပိန်လို့ခေါ်တာလေအဲ့ဒီလိုပဲစကားကလည်းဘာအနှစ်သာရမှမရှိဘူးအဲ့ဒီစကားပြောလိုက်လို့လေဘာအကျိုးမှမရှိဘူးအဲ့ဒီစကားမျိုးကိုတံဖပလာပဝါစာမုဒဝါဒပိဒုနာဝါစာဖုဒဝါစာတံဖပလပဝါစာလို့ခေါ်တယ်ဒုစရိုက်စကား၄မျိုးဟာအပေလေးဘုံနဲ့နီးမဲ့စကားပဲဒါကအပေလေးဘုံနဲ့လို့ရှိရခံလိုက်လို့ပေါ့ရှိကဟိုနီးမဲ့စကားကိုမပြောတော့ဘဲနဲ့ခေါင်းစဉ်တိုင်းဝေးမဲ့စကားဆိုတာပဲပြောမယ်ဆိုရင်တော့ကောင်းရာသူကတိနဲ့ဝေးမဲ့စကားပေါ့ဝစီဒုစရိုက်၄ပါးဒုစရိုက်စကားတွေဆိုတာကောင်းရာသူကတိနဲ့ဝိမေစကားတွေပဲဒီစကားလေးမျိုးပြောလို့ရှိရင်အပေလေးပုံကြာမှာဖြစ်လို့ကောင်းရတုဂတိနဲ့ဝိမေစကားပေါ့ကောင်းရတုဂတိနဲ့ဝိမေစကားမပြောနိုင်ဆိုရင်ကောင်းရတုဂတိနဲ့နီးမေစကားပြောရမှာပေါ့နီးမေစကားဆိုတာလေအဲ့ဒီလေးမျိုးဆန့်ကျင်မဲ့လုပ်လိုက်ရုံပါပဲမိညာတဲ့စကားမပြောနိုင်ဆိုရင်မှန်ကန်တဲ့စကားပြောပေါ့
မလေးယုံလည်းမပြီးသေးဘူးနော်မှန်ကန်တဲ့စကားတွေပြောရမယ်ဣဒုနာဝါစာဂုံးတိုက်တဲ့စကားအချစ်ပြေစီမဲ့စကားမပြောနဲ့ဆိုတော့အချစ်ပြေတဲ့စကားမပြောနဲ့ဆိုမှတော့အချစ်တူးမဲ့စကားပြောပေါ့ကွဲပြားနေတဲ့သူတွေကိုပြီးလုံးညီညွတ်စေမဲ့စကားမျိုးပေါ့ပေါ့ပြောပေါ့တရားနဲ့တရားမခေါ်မပြောဖြစ်နေကြတဲ့သူကိုခေါ်ပြောလာအောင်သင်္ဆက်ပြီပေါ့ခုတနေ့ကလို့ယဟန်နဲ့ယဟန်မနဲ့ငါးလားလောက်မခေါ်တဲ့သူကိုခေါ်အောင်ပြန်ပြောပြီပေါ့ပြောပြတဲ့လူလည်းရှိပါတယ်နော်ယဟန်နဲ့လူနဲ့တသနာဖြစ်တဲ့ဆိုရင်တော့ယဟန်မှားလေလူပဲခံရမှာပဲလူမှားလေလူပဲခံရမှာပဲဒီလိုတဲ့မဟာကဏ္ဍဆရာဆိုင်ကြီးကလည်းပြောခဲ့သေးတယ်ပလဲလှန်ပြီးတော့တရွေးထွေးလိုက်လို့ရှိရင်ခုဘုံပဲကြံကြတယ်ပလဲလှန်ပြီးတော့တရွေးထွေးခြံအောင်ပေးအောင်ဆိုပြီးတော့လှန်ပြီးခြံအောင်ပေးမှလားမျက်နှာပေးမှလားဒါကြောင့်မလို့ယဟန်နဲ့လူနဲ့ပြဒနာဖြစ်ပြီးမကြည်မလဲဖြစ်ပြီးအဆင်မပြေဖြစ်ပြီးဆိုရင်ဘယ်သူကလျှော့ပြရမှာလဲလူကလျှော့ပြရမှာယဟန်မှားတာကိုမှားလို့ဆိုပြီးချက်မပြီးလေယဟန်ခံရမှာမဟုတ်ဘူးလူပဲခံရမှာယဟန်မှားတာကိုမှန်မှန်ရတဲ့နဲ့အမှားလို့ပြီးတော့လူကပြန်မှားလေလူပဲခံရမှာအဲကြောင့်မလို့ဆန္ဒရှင်မင်းကြီးတို့သုံးထုတ်မှုဆိုမြင်တော့ဗာကြည့်လိုက်တော့သင်္ကန်းကြည့်လိုက်တယ်သင်္ကန်းကြည့်လိုက်တော့မုတ်ဆိုးကျင်းစာရိတာမကောင်းတဲ့လူတသမမှန်သိနေမဲ့မတုံ့ပြန်ဘူးအသေးပဲခံလိုက်တယ်ပေါ့အဆွဲဖြတ်ခံလိုက်တယ်သင်္ကန်းကိုလေးစားတာနော်အဲ့ဒီလိုပြောလိုက်လို့မခေါ်တဲ့ယဟန်မကြီးကိုပြပြောတာမဟုတ်ပါဘူးသဘောပြောတာနော်ဣဒုနာဝါစာဂုံးတိုက်တဲ့စကားမပြောဘူးအချစ်ပြေတဲ့စကားမပြောဘူးဆိုရင်မပြောဘဲရှောင်ရုံလေးနဲ့မပြီးသေးဘူးဟိုငါဘယ်မှဂုံးတိုက်တာမှမဟုတ်တာဆိုပြီးတော့နှုတ်ပိတ်ပြီးတော့ဝစီပိတ်နေရုံနဲ့မပြီးသေးဘူးအသာလေးနေရုံနဲ့လည်းမပြီးသေးဘူးကိုယ်နဲ့မဆိုင်တဲ့ကိစ္စဝင်မရှုပ်တော့ပါဘူးလေဆိုပြီးတော့ဖာပြီးဖာတာနေရုံနဲ့လည်းမပြီးသေးဘူးကိုနဲ့နေဆက်ရမှာတရားနဲ့တရားမတင်မမြန်ဖြစ်နေတယ်ချင်းတင်းမြအောင်သိဆက်ပြရမှာပဲမုဒ္ဒဝါဒပိဒုနာဝါစာပရုဒ္ဒဝါစာကျန်တဲ့နဲ့စကားကိုမပြောဘူးဆိုရင်ကျန်တဲ့နဲ့စကားဆိုင်ခြင်းမဲ့ဆိုတော့နူးညံ့တဲ့စကားပြောပေါ့ပိမွေးတဲ့စကားပြောပေါ့လှပတဲ့စကားပြောပေါ့နူးညံ့နေပိမွေးတဲ့ခရတဲ့နေရာမှာလည်းသကလုံးတက်တက်တင်မဟုတ်ဘူးနော်သက္ကလုံလည်းနူးညံ့ရမယ်အထိပ္ပယ်လည်းနူးညံ့ရမယ်ခံစားချက်လည်းနူးညံ့ရမယ်သူတစ်ပါးရဲ့စိတ်ထဲမှာနူးညံ့သိမ့်မှုပြီးတော့ချမ်းသာသွားရမယ်ကြည်လင်သွားရမယ်အေးချမ်းသွားရမယ်တံဖပလာပဆိုတာအကျိုးမရှိတဲ့ဇာတာအကျိုးမရှိတဲ့ဇာတာကနိဗ္ဗာန်အဲကောင်းရာသုတိနဲ့ဝိမဲ့ဇာတာဆိုတော့အကျိုးရှိတဲ့ဇာတာကကောင်းရာသုတိနဲ့နိမဲ့ဇာတာပေါ့ဝိမဲ့ဇာတာမပြောပါနဲ့ဆိုတာဝိသီဒုစရိုက်၄ပါးနဲ့ကြည့်မယ်ဆိုရင်ဝိသီဒုစရိုက်၄ပါးဒုစရိုက်စကား၄မျိုးကိုမပြောပါနဲ့သူရဲ့ဆန့်ကျင်မဲ့နေနဲ့သူရဲ့ဆန့်ကျင်မဲ့မန္နာရီညီညွတ်စီမာရီညီညာသိမ်မွေရာရီအကျိုးရှိရာရီပြောရမယ်ဒါဆိုရင်လည်းတရားကမပြီးနိုင်ဘူးလားပြီးနိုင်တာပဲဒါကကိုမြတ်စွာဘုရားဟောကြားတဲ့ဂါထာတစ်ပုဒ်ကိုနည်းနည်းလေးဖြည့်ထွင်ပြီးတော့ဤဒန်းခံခဲ့တော့မြတ်စွာဘုရားဟောတဲ့ဂါထာတစ်ပုဒ်ကိုမပြောခင်နည်းနည်းလေးဤဒန်းပြိုးလိုက်တာပေါ့မြတ်စွာဘုရားဟောတဲ့ဂါထာကတော့ပရဝိဇ္ဇာနုပတ္တိတနိသံဥဇာနာတင်ကြီးနော်အတဝါတတဝဋ္ဌံတိအာဃာသောအတဝက်ခရာဒီဂါထာလေးတစ်ပုဒ်ကိုပဲဟောရမှာနည်းနည်းလေးပဲဖြည့်ထွင်မယ်များများမဖြည့်ထွင်တော့ဘူးနော်ပရဝိဇ္ဇာနုပတ္တိတနိသံဥဇာနာတင်ကြီးနောအတဝါတတဝုဒ္ဓံတိအာဃာသောအတဝက်ခရာဝေတရားတစ်ပုဒ်ကိုကန်လိုက်ရာကနေဝေးဆိုတဲ့သကလုံးပါတဲ့မြတ်စွာဘုရားအဆုံးမလို့ဒီအယုံပေါ်လာရာသူ့ပြီးပြီးတော့အခန်းဆက်အခန်းဆက်ဆိုမဲ့ခေါင်းစည်းတစ်ခုတည်းခန်းဆက်တော့မဟုတ်ဘူးပေါ့လေနေပင်ရစေခေါ်ပေးတာပါအဲ့ဒီမှာအာရာဆိုတာဝေးတယ်လို့သိပင်ရသူတစ်ပါးရဲ့အပြစ်ကိုပဲအမြဲတမ်းကြည်နေတဲ့သူသူတစ်ပါးကိုကဲ့ရဲ့လူတဲ့စိတ်အမြဲတမ်းရှိနေတဲ့သူရဲ့တန်တမ်းမှာအာတဝတ္တရားတွေပဲတူပါနေပါတယ်သူတစ်ပါးရဲ့အပြစ်ကိုပဲအမြဲတမ်းစဉ်းစားနေတဲ့သူ သူတော်ဘုကဲ့ရဲ့ရှင်းချလူတဲ့စိတ်အမြဲရှိနေတဲ့သူဟာအာတဝတ္တရား၄ပါးတို့ရဲ့ကုံရာနိဗ္ဗာန်မှအဝေးကြီးဝေးပါတယ်ဒါဖျားဆုံးပါပဲနော်လူရင်းပြလိုက်ရင်တော့သူများအပြစ်ပဲအမြဲတမ်းကြည့်နေတဲ့သူသူများကိုအမြဲတမ်းကဲ့ရဲ့ရှင်းချနေတဲ့သူဟာအာတဝတ္တရားကြီးလည်းတူပါတယ်နိဗ္ဗာန်နဲ့လည်းဝေးတယ်တဲ့ဒါဆိုသဘောပေါက်ပြီပေါ့နော်သူများပြစ်ပဲအမြဲတမ်းပြောနေတဲ့သူဟုတ်အမြဲတမ်းကြည့်နေတဲ့သူကြည့်တယ်လို့ဆိုပေမဲ့သူများပြစ်ကိုကြည့်တဲ့ပုဂ္ဂိုလ်ကကြည့်ုံနဲ့ပြီးတာလားပြောလဲပြောသေးတာလားပြောသေးတာသူများပြစ်ကအများနဲ့တွေးနေတဲ့သူကြည့်နေတဲ့သူစဉ်းစားနေတဲ့သူကစိတ်ထဲနဲ့ပိတ်ထားတာမဟုတ်ဘူးပါဇက်ကပါထုတ်ပြီးပြောတာအဲပြောတဲ့အဆင့်မှာပြဿနာတွေဖြစ်ကြတာဒါကြောင့်မလို့ဝိမဲ့စကားမပြောပါနဲ့လို့ကောင်းစဉ်တတ်ထားတာဝိမဲ့စကားမပြောပါနဲ့ဆိုပေမဲ့အပြည့်အစုံကတော့ဝိမဲ့အတွေ့မတွေးပါနဲ့ဝိမဲ့စကားမပြောပါနဲ့ဝိမဲ့အလုံးမလုပ်ပါနဲ့ထည့်ပြီးတော့ယူသွားမှာပေါ့နော်ပရဝိဇ္ဇာနုပ္ပတိတသူတစ်ပါးရဲ့အဖြစ်ကိုပဲအများရန်ကြည့်နေတယ်ဘလို့ပုဂ္ဂိုလ်မျိုးလဲဆိုရင်တော့ဥစ္စာနာသိင်းသူတစ်ပါးကိုကဲ့ရဲ့ခြင်းနဲ့စိတ်ရှိတဲ့ပုဂ္ဂိုလ်သူတစ်ပါးကိုကဲ့ရဲ့ဖို့အပြစ်တင်ဖို့ပဲကဲ့ရဲ့ခြင်းနဲ့စိတ်အပြစ်တင်တဲ့စိတ်ပဲကိန်းဝတ်နေတဲ့ပုဂ္ဂိုလ်ကဲ့ရဲ့ခြင်းနဲ့သူတစ်ပါးကိုကဲ့ရဲ့ခြင်းနဲ့စိတ်အပြစ်တင်ခြင်းနဲ့စိတ်အာကြီးနေတဲ့ပုဂ္ဂိုလ်ဟာသူတစ်ပါးရဲ့အဖြစ်ကိုပဲအများရန်ကြည့်ပါဘူးအဲ့တော့ဥစ္စာနာသိင်းကြီးဆိုတဲ့သက္ကလုံလေးမြင်လိုက်တော့ဦးဇင်းတို့ဟိုကိုရင်ဘဝကလေးကကြက်ခရတဲ့သိခိယသိခါဘုတစ်ခုကိုသွားတည်ရတယ်နာပရိသံပတ္တံအဲနာဥစ္စာနာသိင်းကြီးပရိသံပတ္တံအောလောကိတာမိတိသိခါကရဏီယာသိခိယကြက်ဖူးတဲ့လူတွေဆိုတော့သိမှာပေါ့နော်တခါယူလူမတော်ငယ်ငယ်တုန်းကကြက်ဖူးလားသိခိယမကြက်ဖူးဘူးနာဥဇာနာတိနိပရိသံပတ္တံဩလောကိတာမိတိသိခာကရဏီယာကိုယ့်ရဲ့လူတဲ့စိတ်နဲ့သူတစ်ပါးရဲ့သဘိတ်ကိုမကြည့်ပါဘူးဆိုတဲ့အကျင့်ကိုသိရပါမယ်ဆံသရနဲ့ပတ်သက်တဲ့သိခာဗုဒ္ဓတွေကတခုပေါ့သူများသဘိတ်ကိုကိုယ့်ရဲ့လူတဲ့စိတ်နဲ့မကြည့်နဲ့တဲ့ကြည့်ရင်ယဟန်ဆိုရင်လည်းဒုက္ခအပါဒနဲ့ယဟန်ကိုယ်ရင်ဆိုရင်လည်းတန်ထိုက်တယ်တန်ထိုင်ရမယ်ပေါ့ကျေရတိမသဘိတ်ဆန်းကြည့်တယ်လေ။ဆံကံပြန်လာတဲ့ဆက်သဘိတ်လေးဖွင့်ကြည့်။ဟမ်။ဘာဟင်းမှလည်းမပါဘူး။တရားကျော်လေးတစ်ခွင်းနဲ့။ဘုံမြင့်ရှင်လေးတစ်ခွက်ထင်းနဲ့။ပရိမမစိတ်တာဘယ်ရပါမလဲ။တရားမှအာမရိတာဘယ်ရပါမလဲ။ဒီလိုမကြည့်ရကြဘူးလား။ကြည့်ရလား။ကြည့်ရဘူးလေပေါ့နော်။ဘုံမြင့်ရှင်လည်းအဲ့လိုဒီများသဘိတ်ကိုကြည့်ရတဲ့စိတ်နဲ့မကြည့်နဲ့တဲ့။လူကြတော့ဘုန်းကြီးတပိတ်တော့လမ်းမကြည့်ဘူးပေါ့သူများအိမ်သွားသမင်းစားနေတာနဲ့သွားတူသမင်းစပွဲလမ်းမကြည့်ဘူးလားဘာဟင်းနဲ့냐စားတယ်လေစိတ်တလူလေးစားနေတယ်ဆိုလို့ရှိရင်ပတ်စံနေတလောက်ရှိနေပြီးတော့ကိုကုတ်ကူတောင်မတထားဘူးမကြည့်ရကြဘူးလားသူများစားတာတောက်တာကြည့်ပြီးတော့လေကြည့်ရတာပဲဝိတ္တစားတာလည်းမကြည့်ဘူးလားလူမြင်လိုက်တာနဲ့ဘာဝိတ္တထားလဲကြည့်လိုက်သေးလားအင်းကြီးဝစားလေးကနွားနေတယ်ဆိုထင်သေးလိုက်သေးတယ်ပကံစီမံကိုကသိထားရတဲ့နဲ့ဖြစ်တယ်လို့လေးနွားနွားပါပါလေးဝှက်လာတဲ့ဆိုရင်ဖြစ်ရတဲ့နဲ့မဝတ်ဘူးဆိုပြောလဲကြည့်ရအောင်ပါနော်အကြောင်းမသိပဲနဲ့တဏှာရမှာဥမဖုန်ကြီးချောင်းကိုဧည့်သည်လာရတယ်ဆိုတော့သူကဘလို့စဉ်းစားရှိတယ်ဘလို့ချင်းနေရှိတယ်ကိုကသိတာမဟုတ်ဘူးဟိုကလည်းပဲအရေးပေါ်အိမ်ကနေအကြောင်းမိကြောင်းပေါ့လေဝစားရီပါဒီကောင်းကောင်းလဲလာဖို့အချိန်မရလို့အိမ်ဝတ္တာလေးနဲ့ကြီးလာတယ်။အဲ့ဒါဝတ်စားကြည့်ပြီးတော့မခေါ်မပြောနေရမပေးတဲ့လူလည်းမရှိဘူးလား။အဝတ်စားလေးကြည့်ပြီးတော့အထင်သေးတာလေ။လူမြင်နဲ့ရွက်လှမ်းကြည့်တယ်ဗာကြည့်တာတော့။ကြည့်ဘူးတဲ့ထင်တယ်နော်။လူမြင်နဲ့ရွက်နှမ်းကြည့်တယ်ဗာကြည့်တာလဲဆိုတော့ငကတ်တယ်။ကဲငကတ်သေးတာနဲ့ငကတ်ကြည့်တာဘာလို့ထင်ကြည့်တော့။ငကကြီးတာပဲအထင်ကြီးတယ်အတူကြီးကြီးနေပဲနဲ့လုံးမလဲစိန်အတူကြီးနဲ့ငကကြီးအကြီးကြီးဟိုတရားကြတဲ့စိန်အစစ်နဲ့ငကသေးသေးအတူအစစ်ကိုခွဲခြားနားမလိုက်လို့ရှိရင်တော့ကြီးတာကိုပဲအထင်ကြီးတတ်ကြတယ်ဒါလေးလည်းပဲကောက်ချက်ဆွဲခဲ့ပေါ့နော်လူမြင်လက်ကိုလည်းလှမ်းကြည့်တယ်ဘာကြည့်တာတော့တယ်မဖြေတော့ဘူးဖြေတာဖြေပါဘာဖြစ်လဲကြော်စရာကောင်းတာပေါ့နော လက်လှမ်းကြည့်လိုက်တဲ့လက်စွပ်လက်စွပ်ကြီးကြီးနဲ့လက်စွပ်သေးသေးဘယ်သူထင်ကြီးတော့ဥရှင်ဝင်လက်စွပ်ဖရတဲ့အဲ့ဒီလိုအဖင်ပေါ့နော်အစားတောင်းနဲ့ပတ်သက်လို့လည်းကြီးပြီးတော့ကြေရတတ်တဲ့အဝိဇ္ဇာနဲ့ပတ်သက်လို့လည်းကြီးပြီးတော့ကြေရတတ်တဲ့ဒါကြေရတဲ့ရှုတော့ငါပြောတာပေါ့အားကြတဲ့ရှုတော့ငါလည်းမရှိဘူးလားဟဲ့သူ့လိုလက်စွပ်ကြီးငါဝစ်ချင်လိုက်တာမရှိဘူးလားရှိတယ်နာဥ္ဇာဏသိညပရိတံပတ္တံအောလောကိတမိတိအိခာကရဏီယဥ္ဇာဏသိညဆိုတဲ့သကလုံးလေးတွေ့လို့သူနဲ့သကလုံးကြီးတွေ့တဲ့တခြားတစ်ခုကိုတရိယာတာပါအဲ့ဒီတရိယာတဲ့အထဲမှာလဲနမူနာယူစရာသင်္ကန်းစာယူစရာကျင့်သုံးစရာရှိတာပဲနော်ယဟန်တော်တွေဟာသူတစ်ပါးရဲ့သဘိတ်ကိုကဲ့ရဲ့လူတဲ့စိတ်နဲ့မကြည့်ရဘူးဆိုတဲ့သိခါဖို့ရှိတော့တို့ကလူပဲယဟန်မမဟုတ်တာကိုယ်ရင်မမဟုတ်တာကျင့်စရာမလိုဘူးလို့သဘောမထားနဲ့အတူယူပြီးကျင့်မယ်ဆိုရင်မကောင်းဘူးလားကော
င်းပါလား
သူများစာရာတောက်တာသူများဝိတ္တာဆင်းတာသူများနေတာထိုင်တာအိမ်ကြည့်ပြီးတော့ကဲ့ရဲ့လူတွေရှိတာပဲနော်ပြီးတဲ့ကားကြည့်ပြီးတော့လဲကဲ့ရဲ့လည်းရှိမယ်ချင်းဝန်းလာလည်းရှိမယ်ပေါ့အဲ့ဒီလိုအပေါ်ယံတွေကိုကြည့်ပြီးတော့ကဲ့ရဲ့ချင်းချင်းဝန်းချင်းဆိုတာမပြုလုပ်ပါနဲ့အပေါ်ယံဟာအပေါ်ယံပဲအနှစ်သာရဟာအနှစ်သာရပဲအများအဖြစ်သူဘာကိုအပြစ်တင်တယ်သူဘာကိုကဲ့ရဲ့တယ်ဆိုတာအတွင်းအနှစ်သာရကိုကြည့်တဲ့သူတွေလားအပေါ်ယံအကာကိုကြည့်တဲ့သူတွေလားအပေါ်ယံအကာကိုကြည့်တဲ့လူတွေအပေါ်ယံအကာကိုပဲကြည့်တဲ့လူတွေဟာအပေါ်ယံအကာကိုကြည့်ပြီးတော့ကဲ့ရဲ့ရှုံချအပြည့်တင်ကြပါတယ်ပရဝိဇ္ဇာနုပသိတနိစ္စံဥဇာဏသိနိနောအတဝတတဝဋ္ဌံတိအာရာသောအတဝက်ခရာကဲ့ရဲ့လူတဲ့စိတ်အမြဲတမ်းရှိနေတဲ့အတွက်ကြောင့်ကဲ့ရဲ့လူတဲ့ဓက်ခံအာကြီးနေတဲ့အတွက်ကြောင့်မြင်မြင်တကလူတိုင်းရဲ့အပြစ်ကိုပဲအမြဲကြည့်နေတဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှာအတဝတရားတွေတူပါပါတယ်အတဝတရားတွေဆိုတာဘယ်နှပါရှိတာတော့အတဝတရား၄ပါးဆိုကြည့်ပါဦ
းအာမတဝဝါသဝဒိဋ္ဌတဝဝိဇ္ဇာတဝ
ကာမတဝဆိုတော့ဘာလို့ဒိဋ္ဌိဟာအတဝဆိုတဲ့စကလုံးကတော့ယူစည်းတယ်ဆိုတဲ့ဒိဋ္ဌိလည်းရှိတယ်အဲ့ဒီဒိဋ္ဌိကတော့ရည်ရည်သောဘောမှရှင်မလည်းပြောခဲ့ပြီးသားမလို့မပြောတော့ဘူးနောက်အဓိပ္ပာယ်တစ်မျိုးပြောမယ်အာတဝဆိုတဲ့သကလုံးကသိဉ္စီဆိုတဲ့အဓိပ္ပာယ်လည်းရတယ်ဘာတဲ့တော့သိဉ္စီဆိုတာဘာလဲအရက်ပါပဲအရက်ကိုပဲသကလုံးလေးနှောက်အောင်ပြောထားတာနော်သိဉ္စီတဲ့ဆန်နဲ့လည်းပဲအရက်လို့လို့မရဘူးလား
ရပါတယ်
ကြံနဲ့လည်းပဲအရက်လို့လို့ရတယ်အတိမျိုးဆုံးအရက်လို့လို့ရတာပဲသပိတိနဲ့လည်းအရက်လို့လို့မရဘူးလ
ား
ရပါတယ်ကြားတာအဲ့ဒါဆံတို့ကြံတို့တိတိတ္တဏံနေပြည့်ဥတ္တခုတွေကိုအကြာကြီးအပုတ်ခံပြီးတော့စိန်ထားလိုက်တယ်။စိန်နာကြာကြာလာတော့မှအဲ့ဒါတွေကိုအရက်ဆိုပြီးတော့ပြုပြင်ဖန်တီးလိုက်တာပဲ။အရက်ကအနံ့ဆိုးလားအနံ့ကောင်းလား။တောက်ခုတယ်ပေါ့။ဘယ်တော့ကအနံ့ရအောင်အရက်နံ့ဆိုးတယ်ဆိုတာ။ကားပေါ်မှာအရက်သမားနဲ့တွေ့လာတာနော်။အတဝသိအရက်အထက်ထပ်အပုတ်ခံထားတဲ့အရာကိုသိဤခေါ်တာပဲအရက်တော့လဲဆိုတော့တနည်းပြောတော့အပုတ်ကြီးတော့တာပဲနော်ဒါပေမဲ့အနံလေးကောင်းအောင်အရသာလေးကောင်းအောင်ဓာတိဝိဒနီးနေနေပြုပြင်ဖန်တီးထားတာပဲအဲ့တော့ကာမတဝဘဝတဝဒိဋ္ဌတဝအဝိဇ္ဇာတဝကာမတဝဆိုတာကာမဂုဏ်အာယုန်တွေကိုမှတက်မဲ့တဲ့သဘောဘဝတဝဆိုတာဘဝကိုတက်မဲ့တဲ့သဘောအဝိဇ္ဇာတဝဆိုတာအမှန်ကိုအမှန်တိုင်းမသိတဲ့သဘောဒိဋ္ဌတဝဆိုတာကအယူမှားတဲ့သဘောအတဝတရား၄ပါးကိုအဘိဓမ္မာတရားကိုကောက်လိုက်တော့ကာမတဝကလည်းတဏ္ဏဘဝတဝကလည်းတဏ္ဏဒိဋ္ဌတဝကဒိဋ္ဌိအဝိဇ္ဇာတဝကမောဟတဏ္ဏဒိဋ္ဌိမောဟအတဝတရား၄ပါးရဲ့တရားကိုကဘာတွေလဲတော့တဏ္ဏဒိဋ္ဌိမောဟသူတစ်ပါးရဲ့အပြစ်ကိုပဲအမြဲတမ်းကြံစည်စဉ်းစားနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဏမှာတဏှာတွေတူးတယ်တဲ့ဒိဋ္ဌိတွေတူးတယ်မောဟတွေတူးတယ်သူများအပြစ်ကိုပဲအမြဲတမ်းကြံစည်စဉ်းစားနေတယ်အဲ့ဒီလိုတွေးနေရတာကမကြည်နပ်ဘူးလားကြည်နပ်နေတာကတဏှာတွေတူးနေတာသူများအပြစ်ကိုတွေးတော့ချင်းနောက်ွယ်မှာရှိတယ်ကိုလိုချင်တဲ့အရာတွေကို ကျန်စီစဉ်းစားနေတဲ့သဘောကလည်းတွဲပါလာတော့အဲ့ဒီအရာဒီပေါ်မှာတမက်တဲ့တဏှာလည်းတူလာတယ်။သူများပြစ်ကိုအမြဲတမ်းကြည့်နေတယ်။အပြစ်မဟုတ်တာကိုလည်းအပြစ်လို့ထင်နေ။အပြစ်ဟုတ်တာကိုလည်းတကယ်ရှိတာတည်းပူကြီးကြီးထင်နေ။ကိုထင်နေတယ်လို့ထင်နေတာကဒိဋ္ဌိ။ဒိဋ္ဌိဆိုတာကိုထင်နေတယ်လို့ထင်တာပြောတာနော်။မောဟဆိုတာကစံကိုအမှန်တိုင်းမသိတာ။အရာရာအပြစ်ကြီးပဲကြည့်နေမှတော့အမှန်တရားဆိုတာကိုမြင်မအောင်မလား။မမြင်တော့ဘူး။မောဟဆိုတဲ့အတိုင်းမောတော့မောရင်တော့ဟသွားတာပဲသူများကြည့်ကြည့်ရဲ့မျက်နှာစဉ်းစားစဉ်းစားနေတော့မမောဘူးလားမောတော့တဏ္ဍဒိဋ္ဌိမောဟလို့ခါတယ်ခေါ်တယ်ကိလေသာအပုပ်ချက်တည်းအာတဝဆိုတာအပုပ်ချက်ပဲနော်သိရင်ဆိုတာတရားရှင်ပြောတာပါတဲ့တော့အပုပ်ချက်ပဲအပုပ်ခံထားတဲ့အကြီးကိုသိရင်ခေါ်တာလीတဏ္ဍဒိဋ္ဌိမောဟလို့ဆိုပေမဲ့ဒီသုံးမျိုးတွေမကပါဘူး။နောက်တက်ပြီးတော့ပြောထားတာအတ္တဝတရားတွေတွေ့ပါတယ်ဆိုပေမဲ့အတ္တဝတရားတွေဓာတ်ရိုက်နာမည်ပြရတဲ့ကိရိသာတွေအကုန်လုံးတွေ့ပါတာပဲ။သူများပြစ်ကိုအများရန်တွေ့နေတဲ့ဆိုမှတော့မကြည်နဲ့တဲ့စိတ်တွေ့ပြီးဖြစ်မနေဘူးလား။ဖြစ်နေတယ်။သူများပြစ်ကိုတွေ့နေတဲ့အချိန်မှာတကယ်တမ်းထင်ရှားတာဒေါသပါပဲ။အဲ့တော့ဒေါသတွေလည်းတွေ့တာပဲ၊မာနတွေလည်းတွေ့တာပဲ၊အိတ္တမစ္စရိယတွေလည်းတွေ့တာပဲ၊ကိလေသာတွေအကုန်လုံးတွေ့တာပဲ။ဒီတော့ကြည်ပြန့်အောင်အိဗေပြောမယ်ဆိုတော့သူများအစ်ပဲအများရန်ကြည့်အများရန်စဉ်းစားနေတဲ့ပုဂ္ဂိုလ်ရဲ့တန်တမှာကိလေသာအပုပ်ချက်တွေတိုးကျင်နိုင်တိုးတယ်။ဒါဆိုရင်သူများတိကျီပဲအမြဲတမ်းစဉ်းစားနေတဲ့လူရဲ့စိတ်ဟာအပုပ်စိတ်ကြီးပေါ့။သူများရဲ့အကြည့်တွေကြီးကိုပဲအမြဲတမ်းပြောနေတဲ့လူရဲ့ပါးစပ်ဟာအပုပ်ပါးစပ်ကြီးပေါ့။ပါးစပ်ပုပ်ကြီးပေါ့။သူများရဲ့အကြည့်တွေမထင်ရှားအောင်လုပ်နေတဲ့လူရဲ့ခန္ဓာကိုယ်ကြီးကလည်းခန္ဓာကိုယ်အပုပ်ကြီး။သူများတိကျီပဲအမြဲတမ်းစဉ်းစားနေရင်စိတ်ပုပ်။သူများတိကျီပဲအမြဲတမ်းပြောနေရင်ပါဇက်ပုတ်သူများအစ်ဖြစ်ရဖြစ်ကြောင်းကြီးပဲအများနဲ့လုံနေရင်ကိုပုတ်စိတ်ပုတ်ဟိပါဇက်ပုတ်ကိုပုတ်အဲဒါကြောင့်မလို့အတ္တဝတ္တဝဋ္ဌံတည်းရဲ့အတိတ်ပဲကိုဟိုတရားကိုယ်ရင်းနဲ့မဟုတ်ဖက်နဲ့သဘောတရားလေးတွေနဲ့နားလည်မယ်ဆိုရင်သူများအစ်ကြီးပဲအများနဲ့ကြည့်နေတဲ့ပုဂ္ဂိုလ်ရဲ့ကိုနှုတ်စိတ်ဟာအပုပ်တတ်ပြီးကြီးပဲနှိုင်းနေပါလေတဲ့သဘောပေါက်ရဲ့လားအာရတော့အာတဝတ္ထယအာတဝတ္ထယ၄ပါးရဲ့ကုံရနိဗ္ဗာန်နဲ့လေဝိပါဒိသူများကြည့်ကြည့်ပဲအမြဲတမ်းစဉ်းစားနေမှာတော့အဲ့ဒီလူရဲ့စိတ်ထဲမှာကုသိုလ်တရားတွေဝင်ရောက်နိုင်ပါဦးမလားမဝင်ရောက်နိုင်တော့ဘူးတရားလည်းမဝင်ရောက်နိုင်ဘူးဝိရိယတတိတမာတိပညာစတဲ့သူတော်ကောင်းတရားတွေမဝင်ရောက်နိုင်တော့ဘူးကုသိုလ်တရားတွေမဝင်ရောက်နိုင်တော့ဘူးစိတ်ထဲမှာကုသိုလ်ဓာတ်တွေမရှိမှတော့နိဗ္ဗာန်ဘယ်လိုလုံးရောက်ပါတော့မလဲတရားအထုတ်နေရင်းနဲ့ကိုပဲသူများပြည့်စဉ်းစားနေတဲ့လူတွေလည်းမရှိဘူးလားရှိတယ်တရားအထုတ်နေရင်းနဲ့သူများပြည့်တယ်ကြီးပဲစဉ်းစားသူများပြည့်တယ်ကြီးပဲတွေးနေတယ်ဆိုရင်ကျုံမသိတယ်လည်းမဖြစ်တော့ဘူးတတိတည်းလွတ်သွားပြီအမှတ်ကြီးလွတ်သွားပြီအမှတ်ကြီးကြောက်သွားပြီစိတ်တည်ငြိမ်မှုတမာတိလည်းမရှိတော့ဘူးဖြစ်နေတဲ့သဘောကိုဖြစ်နေတိုင်းသိတယ်ဉာဏ်ပညာတွေလည်းမရှိတော့ဘူးတတိတမာတိဉာဏ်ကျင်းမဲ့နေပြီဆိုမှတော့ဝိပဿနာဉာဏ်နဲ့ဉာဏ်ပုံဉာဏ်ဘယ်လိုဆိုင်နိုင်တော့မလဲအဲကြောင့်ထွတ်အချိန်လေးနဲ့မြတ်စွာဘုရားဟောထားတာသူတစ်ပါးရဲ့အကျင့်ကိုကြီးပဲအမြဲတမ်းကြည်နေတဲ့ပုဂ္ဂိုလ်ဟာကိုနှုတ်စိတ်ပုတ်ပါတယ်တဲ့အဲ့ဒီအပုဒ္ဒတ်တွေကင်းတဲ့နိဗ္ဗာန်ကိုလည်းဘယ်တော့မှမရောက်နိုင်မဲနဲ့နိဗ္ဗာန်နဲ့ဝေးကျင်နိုင်ဝင်နေပါလေ။ဒါဆိုရင်ဝေးမဲ့စကားမပြောပါနဲ့ဆိုတာသူတစ်ပါးရဲ့အပြစ်တွေမပြောပါနဲ့။သဘောပေါက်တယ်မလား။ကြည့်တဆင်သူတစ်ပါးအပြစ်ပြောခြင်းနဲ့ပတ်သက်တာလေးတွေနည်းနည်းလေးချက်ရမှာပေါ့။ကဲဘယ်လိုချက်ကြအောင်လို့။သူတစ်ပါးရဲ့အပြစ်ဆိုတာဘယ်လိုလူတွေပြောတတ်တူ။ကိုအမြဲတမ်းအထင်ကြီးနေတဲ့ပုဂ္ဂိုလ်ဟာလည်းသူများအပြစ်ပြောတတ်တယ်ကိုကိုကိုအရင်အထင်ကြီးတော့သူများကိုအထင်သိတယ်သူများမှာကောင်းကောင်းသိတဲ့သူရှိရင်လည်းအထင်မကြီးခြင်းတဲ့ကြောင့်အထင်သိစရာအပြစ်ဖြစ်အောင်လုပ်လိုက်တယ်ကောင်းကောင်းကိုလည်းအပြစ်ဖြစ်ကိုယ်စိတ်ကဖန်တီးလိုက်ကောင်းကောင်းကိုကောင်းကောင်းလို့မြင်လားအပြစ်လို့မြင်လားအပြစ်လို့မြင်လားကောင်းကောင်းလို့မြင်လားလို့ဆိုသူကအထင်ကြီးနေအောင်မဟုတ်ဘူးကိုကိုကိုသိအထင်ကြီးတော့ဘယ်သူမှအထင်မကြီးခြင်းဘူးအားလုံးကိုအထင်သိခြင်းပဲကိုယ်ကိုယ်သိအထင်ကြီးလွန်းတဲ့ပုဂ္ဂိုလ်ကလည်းသူများရဲ့အပြစ်ပေးကြီးရဲ့အမြဲတမ်းစဉ်းစားပါတယ်။ဒါနဲ့ဘယ်လိုလူတွေပြင့်မြင်အောင်မလို့လောဘကြီးတဲ့လူတွေကိုယ့်ရဲ့ရပ်ပိုင်ခွင့်အတွက်သူတစ်ပါးရဲ့ရပ်ပိုင်ခွင့်ကိုဖျက်လို့ဖျက်စီးလှုပ်ချင်တဲ့ပုဂ္ဂိုလ်တွေဟာလည်းသူတစ်ပါးရဲ့အပြစ်ကိုအမြဲတမ်းကြည့်နေပါတယ်။သူတစ်ပါးကိုအပြစ်မရှိတာကိုလည်းအပြစ်လို့မင်းရှိတဲ့အပြစ်ကလေးကိုလည်းသေးသေးကိုကြည့်ကြည့်လို့မင်းသူများမှာအပြစ်ရှိတယ်ဆိုတော့မှသူ့ရဲ့ပိုင်ဆိုင်မှုတွေကိုသူနဲ့ကင်းကွာသွားအောင်လုပ်လိုက်မယ်ပြီးတော့မှအဲ့ဒီပိုင်ဆိုင်မှုကိုကိုရယူမယ်သူတို့ရဲ့ပိုင်ဆိုင်မှုကိုမတော်မတရားယူခြင်းတဲ့ပုဂ္ဂိုလ်ဟာလေသူများရဲ့အပြစ်ကိုပဲအမြဲတမ်းချောင်မြောင်ကြည့်ရှုနေပါတယ်တဲ့
ဘယ်အပြစ်တွေ့ရင်ဘယ်လိုဒုက္ခပေးလိုက်ရမလဲဆိုတာပဲစဉ်းစားနေတော့တာပေါ့နောက်ဘယ်လိုလူတွေပြောအောင်မလဲတစ်ဖက်သားရဲ့ဆန္ဒကိုထက်မတက်တဲ့ပုဂ္ဂိုလ်အဲ့ဒီလိုပုဂ္ဂိုလ်မျိုးဟာလဲသူတစ်ပါးရဲ့အပြစ်ကိုပြောမှာပဲအမြဲတမ်းကြီးကြည့်တယ်မဟုတ်တော့မှရှင်လေးက
မတူဘူးဝါဒနာရှင်မတူဘူးအဲ့ဒီမတူမီတဲ့သဘောတရားတွေကိုနားလည်မှုမရှိတဲ့သူဟာလည်းအပြစ်ကြီးပဲမြင်တာပဲမိဘနဲ့သာသမီအိမ်မှာတူနေကြတယ်မိဘကခင်ဟောင်းတီးလေးမှကြိုက်တယ်သာသမီကခစ်ပေါ်တခြင်းလေးမှကြိုက်တယ်ခင်ဟောင်းနဲ့ခစ်ပေါ်လိုပဲပြောလိုက်တာပေါ့အဲ့ဒါတချို့မိဘတွေကတော့သာသမီတွေကခစ်ပေါ်တခြင်းလေးခွင့်နဲ့ဆိုပိတ်လိုက်ပိတ်လိုက်မင်းတို့တခြင်းလေးကဘာဒီမှလည်းမသိဘူးဟောမိဘဆိုတော့လက်သာသမီပေါ်အချိန်ဝါရှိနေတော့ပိတ်ထလိုက်တော့သာသမီကလည်းဘာမှမခွင့်ရတော့ဘူး။မိဘသိမှမဲ့တခြင်းနှထောင်းမဲ့သဘောဖြစ်နေတယ်။မိဘကခင်အောင်သေးဖွင့်သာသမီကမကြိုက်ဘူးလေ။ပိတ်လိုက်ပါပိတ်လိုက်ပါလို့ပြောလို့ရလား။ပြောမရတော့မခံရဘူးလား။မကြည်နဲ့တဲ့စိတ်ကြီးဖြစ်။အဲ့ဒီလိုနဲ့မိဘနဲ့သာသမီမကြည်လေကြတာတွေရှိတယ်။ကိုကလူကြီးမလို့ခင်အောင်လေးလူကြိုက်တယ်။သာသမီကကိုကြိုက်တဲ့ခံအောင်လေးကိုလိုက်ကြိုက်ရမယ်လို့ပြတ်ထန်းလို့ရပါမလားမရဘူးသူကြိုက်ချင်လည်းကြိုက်မယ်မကြိုက်ချင်လည်းမကြိုက်ဘူးပေါ့ကိုချင်းစားတဲ့စိတ်ကလေးရှိရမယ်ငါခံအောင်တင်းလေးကြိုက်တယ်လို့ငါသားငါသမီးတွေလည်းသူတို့ခက်အလျောက်ပေါ်တဲ့ခက်ပေါ်တီးတီးကြိုက်မယ်အဲ့တော့ငါခံအောင်တင်းနားထောင်ကျင်တယ်လို့သူတို့လည်းခက်ပေါ်တီးတီးနားထောင်ကျင်မှာပဲနားထောင်ပါစီသူ့ချိန်နဲ့သူနားထောင်ရမှာပေါ့လူကြီးကခင်အောင်ဒီနားထောင်နေချင်းနားထောင်လူငယ်ကဖြစ်ပေါ်ပြင်းနားနဲ့နဲ့ချင်းနားထောင်ပေါ့ဟိုသူတို့တချင်းတွေကလည်းသကားတော်သလိုဘာလို့ဘာဒီမှလည်းမလူရန်ဖြစ်တယ်လို့နဲ့ဆိုပြီးတော့ခုခေတ်ပေါ်တဲ့သင်ဟိုဟစ်ဟော့ပချင်းတွေဘာလို့မရှိဘူးလားကိုမကြိုက်တာနဲ့ပဲခလေးတွေနားမထောင်နဲ့ပိတ်လို့ပြောလို့ရပါမလားမရဘူးသူခင်တဲ့သူသူခံစားခြင်းနဲ့သူသူ့ရွယ်နဲ့သူပဲအဲ့တော့တစ်ဖက်သားရဲ့ဆန္ဒကိုထင်မတွေ့တစ်ဖက်သားရဲ့လိုအပ်ချက်တစ်ဖက်သားရဲ့ခံစားချက်တစ်ဖက်သားရဲ့သဘောထားကိုထဲမတက်တဲ့ပုဂ္ဂိုလ်ကလည်းနေရာကအပြစ်ကြီးပဲမြင်နေတော့တာပဲကိုကြီးကလေးတွေခိုးတော့ငါနဲ့ကိုမတူတော့ဘူးပြောလို့ဆိုလို့လည်းမရဝိတ္တခါရတွေကလည်းကလက်တက်တက်မကြည့်ရဘူးလားမြင်သမျှအချိုးကိုမကြည့်တော့ဘူးနော်အဲ့တော့အယွဲရဲ့သဘောကိုရောခံစားချက်ရဲ့သဘောကိုရောဝါသနာရဲ့သဘောကိုရောနားလည်ရတယ်တိန်နဲ့တူနေတယ်ဟိုတယောက်ကဘောလုံးမွဲဝါသနာပါတယ်တယောက်ကဝါသနာမပါဘူးမင်းတို့ဘလုံးမဲဘာမှလည်းအိပ်ပဲမရှိပါဘူးကွာအလုံးလေးတလုံးဟိုဘက်ထက်လူလိုက်နေလူနေကြတာပဲဆိုပြီးအပြစ်ပြောတော့ကဲဘလုံးမဲကြက်တဲ့လူကကျင်းနပ်ပါအောင်မလားမကျင်းနပ်ဘူးကိုဘလုံးမဲမကြက်ပေမဲ့သူဘလုံးမဲကြက်ချင်ကြက်မှာပေါ့ဒါကနမူနာပြောတော့ပါအိမ်မှာမိသားစုချင်းချင်းမဲ့ချင်းချင်းမိတ်ဆွေချင်းချင်းမဲ့ဖြစ်ဖြစ်တယောက်ရဲ့ခံစားချက်တယောက်ရဲ့ဝါသနာတယောက်ရဲ့လိုအပ်ချက်တယောက်ရဲ့ဆန္ဒကိုနားလည်ဖို့လိုအပ်တယ်ငါဟာသူမဟုတ်ဘူးဆိုတာသဘောပေါက်အောင်မှာပေါ့ငါဟာသူဟုတ်ရဲ့လားဟုတ်ပါဘူးငါဟာသူမဟုတ်တဲ့ငါဆန္ဒနဲ့သူဆန္ဒထပ်တူကြနိုင်ပါမလားမကြနိုင်ဘူးတစ်ဖက်သားပေါ်မှာသိချစ်လွန်အားကြီးရင်လေအပြစ်မြင်တတ်တယ်တစ်ဖက်သားကိုသိချစ်သွားပြီးသိတန်အောင်စဉ်ကြည့်သွားပြီးဆိုရင်ကိုယ်ဆန္ဒအတိုင်းသူဆန္ဒရှိစီခြင်းနဲ့ကိုဖြစ်ခြင်းလို့ပဲသူဖြစ်စီခြင်းနဲ့ကိုဖြစ်စီခြင်းလို့ပဲသူဖြစ်အောင်လုပ်စီခြင်းနဲ့ကိုအယူဆအတိုင်းပဲသူယူဆစီခြင်းနဲ့ကိုတွေးခေါ်အတိုင်းပဲသူတွေးခေါ်စီခြင်းနဲ့ကိုယူဆတယ်လို့ကိုသွေးခေါ်တယ်လို့မတွေးတဲ့အခါကျတော့မကြည်မနဲ့အပြစ်တွေမတင်တော့ဘူးလားယူဆခြင်းဆိုတာလေတယောက်နဲ့တယောက်မတူနိုင်ဘူးအဲ့ဒီသဘောတရားလေးကိုနားမလည်ဘူးဆိုတော့လေကိုယ်အယူဆတာလည်းအမှန်သူ့အယူဆဟာအမှားဆိုပြီးတော့အပြစ်ပဲတင်တော့တာပဲဒါဒီလိုသဘောတရားလေးကိုပြောလိုက်ရင်ဝိမဲ့စကားမပြောပါနဲ့ဆိုရင်ဝိမဲ့စကားကိုပြောခြင်းရဲ့အကြောင်းဖြစ်တဲ့အဲ့ဒီစိတ်နေစိတ်ထားလေးတွေပြုပြင်ရမှာပေါ့နော်ကိုထင်ကြီးတဲ့စိတ်လုံးကရင်ဝိမဲ့စကားပြောတတ်တယ်ဆိုရင်ထင်ကြီးတဲ့စိတ်တွေကင်းအောင်ကျူစားပေါ့ကြောအောင်ကျူစားပေါ့သတိရခြင်းပေါ့တစ်ဖက်သားရဲ့ဆန္ဒကိုနားမလည်ရင်ပြောတတ်တယ်ဆိုရင်တစ်ဖက်သားရဲ့ဆန္ဒကိုကိုကျင်းစားစီလေးနဲ့နားလည်ပေးနိုင်အောင်ကျူစားရမယ်ပရဝိဇ္ဇာနုပတိတာနိစ္စံဥစ္စာနာတိမိနောသူတစ်ပါးကိုဆရာလုံးချင်တဲ့သူကလည်းအပြစ်ကြီးပဲမမြင်ဘူးလားအပြစ်ကြီးပဲအပြစ်မြင်မှလည်းသူကဆရာလုံးလို့ရမှာကိုဒါတော့အပြစ်ကြီးပဲမြင်တတ်တယ်အဲ့တော့သူများအပြစ်ကြီးပဲမြင်တာဟာဝိမဲ့စကားပဲဆိုတော့ဘာနဲ့ဝိမဲ့စကားလဲဆိုရင်ကောင်းရာတုက္ကဋိနဲ့ဝိမဲ့စကားနိဗ္ဗာန်နဲ့ဝိမဲ့စကားဒါကတော့ဘာမှမဆန်းဘူး နည်းနည်းဝေးတယ်လို့လည်းထင်ရတယ်အနိကတ်ဆုံးလက်တွေ့ဘဝအနေနဲ့ကြောင်းမယ်ဆိုရင်တော့သူတစ်ပါးရဲ့အစ်စ်ကိုကြီးပဲအမြဲတမ်းတွေးပြီးတော့သူတစ်ပါးရဲ့အစ်စ်ကိုကြီးပဲအမြဲတမ်းပြောတယ်ဆိုရင်သူတစ်ပါးရဲ့အစ်စ်ကိုသူတစ်ပါးရဲ့အစ်စ်ကိုပြောတဲ့ဇာကားဟာမေတ္တာတရားနဲ့ဝေးမဲ့ဇာကားသူများတွေးကြည့်ပဲအမြဲတမ်းပြောနေတဲ့အပြောခံနေလို့ကိုယ့်ဘောမေတ္တာရှိပါအောင်မလားမရှိတော့ဘူးဒါကြောင့်အပြစ်ပြောစကားဆိုတာတကယ်တမ်းကျတော့မေတ္တာဝေးပေမဲ့စကားမျိုးပဲဥစဉ်တို့သာသနာ့ဘဝတုန်းကကိုရင်တပါးရင်းရင်းနှီးနှီးရှိခဲ့ဘူးတခြားကိုရင်တွေလည်းအများကြီးရှိတာပေါ့ရင်းနှီးတဲ့ကိုရင်တပါးရှိခဲ့ဘူးတယ်ဒီနေ့တော့အဲ့ဒီကိုရင်နဲ့ဟိုမန္တလေးသွားတဲ့ဘတ်စကားဘောမှာဆုံတာပေါ့လေဘတ်စကားဘောမှာဆုံတာအဲ့ဒီအချိန်မှသူကယဟန်ဖြစ်သွားပြီယဟန်ဖြစ်သွားပြီဆိုတော့သူ့ကိုကိုရင်ဘဝကလေးကယဟန်တကခံပါမယ်လို့ကြိုတင်ပြီးတော့သတ်မှတ်ထားတဲ့တကားရှိအဲ့ဒီတကားကလည်းဥစဉ်နဲ့လည်းရင်းနှီးတဲ့တကားဥစဉ်နဲ့ပြီးတဲ့တကားပေါ့အဲ့ဒါနဲ့အဲ့ဒီဥစဉ်နဲ့တွေ့တော့မေးတယ်မေးလိုက်ရတယ်ဥစဉ်လေးရဲ့ယဟန်တကကဟိုတကားပဲလားသူ့မေးတာတော့နာမည်နဲ့မေးရတာပေါ့ဒီမှာတော့နာမည်ဖြုတ်ထားရတာနော်ဟိုတကားပဲလားလို့မေးတော့မဟုတ်ဘူးတဲ့တခြားမျိုးကတခြားတကားတယောက်တဲ့အဲ့ဒီကလေးကဦးစင်းကသဘောပေါက်လာပြီ။အဲ့ဒီတကကြီးအကြောင်းကလည်းကိုကသိထားပြီလားဆိုတော့မေးလိုက်ပါတယ်။ဘာဖြစ်လို့လဲ။အဲ့ဒီတကကြီးကဆရာလုပ်လို့လားတဲ့။ဟုတ်တယ်တဲ့။နေရာတကဆရာလုပ်ပြီးတော့စာတွေခဏခဏယူဘာမလုံးနဲ့ညာမလုံးနဲ့ဘယ်လိုလုပ်ပါညာလိုလုပ်ပါ။ကိုရင်လေးကိုခဏခဏကိုရင်ယဟန်တော်မခံသေးဘူး။နေရာတကဆရာလုပ်တော့အဲ့ဒီကိုရင်လေးကဒီတကနဲ့တော့တသက်လုံးလက်လို့မဖြစ်ဘူးဆိုပြီးတော့ယဟန်တကအဖြစ်ကနေပြတ်သေးလိုက်တယ်။တချို့လည်းလက်မထက်ခင်ကလေးကဆရာလို့အနိုင်ယူဆောင်မှုတဲ့လူတွေမရှိဘူးလားအဲ့ဒါဆိုတော့လက်မထက်ခင်ကလေးကကွာရှင်းတာအကောင်းဆုံးပဲနော်တမီးသားဘွားကလေးကအနိုင်ယူခြင်းနဲ့ဆိုမှတော့လက်ထပ်ပြီးပို့ပြီးနိုင်ယူမှာပဲအဲ့ဒါဒီဥစဉ်လေးကလည်းအဲ့ဒီသဘောတော့ပေါက်တဲ့ထင်ပါတယ်နော်ယဟန်တကမခံခင်ကလေးကယဟန်တကခံနေဆိုတာကလည်းဥစဉ်တို့သိခါထတာနဲ့ပတ်သက်တဲ့တရားတွေမှာဟောဘူးပါတယ်သိမ့်ထက်တာနဲ့ပတ်သက်ရင်ပေါ့လေသိမ့်ထက်ခြင်းနဲ့လက်ထက်ခြင်းဟာအတူတူပဲဆိုတဲ့အကြောင်းအဲ့ဒါတော့နောင်မှပဲဆောင်းမှရည်တော့မယ်နော်သိမ့်ထက်တယ်ဆိုတာလက်ထက်တာနဲ့အတူတူပဲမျိုးသားနဲ့မျိုးသမီးလက်ထက်တာလိုက်တယ်ဆိုရင်မျိုးသားကမျိုးသမီးကိုတာဝန်ယူရတယ်မျိုးသမီးကမျိုးသားကိုတာဝန်ယူရတယ်ယဟန်တစ်ပါးကိုသိခါထားလိုက်တယ်သိမ့်ထက်လိုက်တယ်ဆိုရင်လေယဟန်တကယဟန်မကလည်းယဟန်ကိုတာဝန်ယူရတယ်ယဟန်ကလည်းယဟန်တကယဟန်မကိုတာဝန်ယူရတယ်အပြန်အလှန်တာဝန်နေဆိုတာရှိလာတယ်နော်အဲ့ဒါတိတ်ခါထပ်လိုက်တယ်ဆိုတာယဟန်ဖြစ်ပြီးသားတိတ်ခါထပ်နေဘာအကျိုးရှိလဲဆိုတော့ရှိပါတယ်သာသနာ့ပြုလုပ်ငန်းတွေကိုအတူတူလက်တွဲပြီးတော့ထုတ်သွားပါမယ်လို့တတိပြုလိုက်တာလက်ထပ်တယ်ဆိုတော့ကလည်းရာသက်မှန်ယူမိကြပေါင်းမှမယ်လို့တတိပြုလာပဲလေတိတ်ထပ်လိုက်တယ်ဆိုတော့ကလည်းဆရာကလက်တွဲပြီးတော့သာသနာ့လုပ်ငန်းတွေကိုကြိုးစားဆောင်ရွက်ပါမယ်လို့တတိပေးလိုက်တာပဲအဲ့ဒါတိတ်ထပ်ခြင်းနဲ့လက်ထပ်ခြင်းနဲ့ပြုရတဲ့အကြံဉာဏ်လေးမှတ်ပေါ်တယ်နော်အဲ့တော့အဲ့ဒီယဟန်တော်လေးကသူယဟန်တကလောင်းကနေရကဆရာလို့နေရကအပြစ်ပြောလို့ဆိုပြီးတော့ယဟန်တကဖြစ်တာပြတ်ဆင်းလိုက်တယ်။နေရကအပြစ်ပြောတဲ့စကားဟာမေတ္တာတရားနဲ့ဝေးမဲ့စကား။သဘောပေါက်ရဲ့လား။ကဲသဘောပေါက်တဲ့ဆင်ဆံပုတ်စုပေါ့။သူအပြစ်သာတွေးသူမှာမေတ္တာဝေးလိမ့်မည်။သူအပြစ်သာသူဒုမာမေတ္တာဝေလိမ့်မည
်သူအပြစ်သာသူဒုမာမေတ္တာဝေလိမ့်မည်သူအပြစ်သာသူဒုမာမေတ္တာဝေလိမ့်မည်သူအပြစ်သာသူဒုမာမေတ္တာဝေလိမ့်မည
်သူဒီကြီးပဲအမြဲတမ်းတွင်းနေရင်မေတ္တာတရားနဲ့ဝေပါလိမ့်မယ်မေတ္တာဝေးလိမ့်မည်နဲ့မကဘူး။ကောင်းရာသူဂတိနဲ့လည်းဝေးလိမ့်မည်။နိဗ္ဗာန်နဲ့လည်းဝေးလိမ့်မည်ဆိုတဲ့သာသနာ့တဲ့ကွက်ကိုထည့်ပြီးတော့ဆိုပေါ့။ထည့်ပြီးတော့သဘောပေါက်ပေါ့။အဲ့ဒီလိုဆိုတော့သူတစ်ပါးရဲ့အပြစ်ကိုမပြောရတော့ဘူးလား။သူတစ်ပါးရဲ့အပြစ်ကိုလုံးဝလုံးဝမပြောရတော့ဘူးလားဆိုတော့မဟုတ်ပါဘူး။မြတ်စွာဘုရားကတုတ်တန်တစ်ခုမှဟောထားတာရှိတယ်။တခါတည်းရမှာကိုယ့်အပြစ်ကိုကြည့်ရတယ်တခါတည်းမှာသူတစ်ပါးအပြစ်ကိုကြည့်ရတယ်။တခါတည်းမှာကိုယ့်ရဲ့ကောင်းခွက်ကိုကြည့်ရတယ်။တခါတည်းမှာသူတစ်ပါးရဲ့ကောင်းခွက်ကိုကြည့်ရတယ်။ကာလိနကာလံလို့ခေါ်တာပေါ့။က ိုပြစ်ကိုကြည့်တဲ့အခါမှာကိုပြစ်ကိုကြည့်သူတစ်ပါးပြစ်ကိုကြည့်တဲ့အခါမှာသူတစ်ပါးပြစ်ကိုကြည့်ကိုယ့်ရဲ့ကောင်းွက်ကလေးတွေကိုကြည့်တဲ့အခါမှာကိုယ့်ရဲ့ကောင်းွက်ကိုကြည့်သူတစ်ပါးရဲ့ကောင်းွက်ကိုကြည့်တဲ့အခါမှာသူတစ်ပါးရဲ့ကောင်းွက်ကိုကြည့်သူ့နေရာနဲ့သူဟောထားတာနော်သူတစ်ပါးရဲ့အပြစ်ကိုကြည့်လိုက်မှကို့မှာအပြစ်ကင်းစင်သွားမယ်ကိုယ့်ရဲ့ဘဝကိုယ့်ရဲ့စိတ်ဓာတ်အကြီးသေးတွေကောင်းသွားမယ်ဆိုရင်သူများအပြစ်ကိုကြည့်ဖို့မလိုဘူးလားသူများရဲ့အပြစ်ကိုကြည့်ပြီးတော့ကိုယ်မှအဲ့ဒီလိုအပြစ်မျိုးကင်းစင်အောင်ပြုမြင်ရမှာလေကိုယ်စိတ်ကိုယ်စက်မှလည်းဟောထားတာပဲနော်အဲ့တော့သူများရဲ့အပြစ်ကိုလည်းကြည့်တဲ့အခါကြည့်ရမယ်ကြည့်ရရင်နောက်ကမှဘာပါလာလဲဆိုတော့ပြောတဲ့အခါလည်းပြောရမယ်ပြောဖို့လိုအပ်ရင်ပြောရမယ်မလိုအပ်ရင်မပြောနဲ့နိဒီနံဝပဝတ္တာရံယံပတ်တိဝိဇ္ဇတတိနံကိုယ့်အပြစ်ကိုမေတ္တာစေတနာနဲ့ထောက်ပြလာတဲ့ပုဂ္ဂိုလ်ဟာကိုယ့်ကိုရှင်ဦးပေးတဲ့ပုဂ္ဂိုလ်ပါပဲတဲ့မြတ်စွာဘုရားဟောထားတာနော်အဲ့တော့ကိုယ့်ကိုကိုယ့်အပြစ်ကိုညွှန်ပြလာရင်ရှင်ဦးပေးတဲ့နဲ့တူတယ်ဆိုတော့သူတစ်ပါးရဲ့အပြစ်ကိုမေတ္တာစေတနာနဲ့ညွှန်ပြပေးရင်လည်းသူတစ်ပါးကိုရှင်ဦးပေးတာပဲပေါ့ခုတရားနဲ့ပြည်တဲ့ကသူများစီရရှင်ဦးပဲကြည့်တင်တာလားကိုယ့်ရှင်ဦးလည်းပေးတင်တာလားနှစ်ခုစလုံးအရှိဦးလာလူခံဦးမှာနော်ကိုချစ်ခင်မြတ်လို့တဲ့သူကိုကြည်ညိုလေးစားတဲ့သူကိုချင်းသိခါလေးအစွန်းထင်းမရှိပါစေနဲ့ဘဝမှာအမဲစက်ကလေးမထင်ပါစေနဲ့ဘဝရဲ့ရည်သွေးတွေစိတ်ဓာတ်ရည်သွေးတွေကောင်းပါစေမေတ္တာစေတနာလေးနဲ့အပြစ်ထောက်ပြတာမျိုးမရှိသင့်ဘူးလားရှိတယ်လေသူတတ်တန်ဝိသမင်းကြီးတန်ဆက်တဲ့အချိန်မှာကိုအပြစ်ကိုကြတော့မြင်နိုင်ခဲ့တယ်သူတစ်ပါးရဲ့ကြည့်ကြတော့မြင်လွယ်တယ်သူများမျက်ကြည့်ကြတော့မြင်လွယ်တယ်ကိုယ်မျက်ကြည့်ကြတော့ကိုယ်မြင်ရလားမမြင်ဘူးဘယ်လိုလုပ်ကြည့်မှလည်းမျက်ကြည့်ဦးနော်မှန်နေကြည့်မှမြင်မှာပေါ့အဲ့ဒီလိုပဲကိုယ်အပြစ်ဆိုတာလေတရားဓမ္မဆိုတဲ့မှန်လေးထောင်ကြည့်မှမြင်မှာပဲအဲ့တော့ကိုယ်အပြစ်ကိုဆိုတာကမြင်တဲ့ခါလည်းမြင်တယ်မမြင်တာလည်းရှိတယ်အဲ့တော့တစ်ဖက်သားဆိုတာကမြင်တတ်တာကိုမြင်တဲ့သူကစေတနာလေးနဲ့ထောက်ပြရတယ်ဆိုရင်လက်ခံရမယ်ကိုယ်ကလည်းပဲတစ်ဖက်သားရဲ့အကျိုးကိုအမှန်တကယ်လိုလားတဲ့ဆိုရင်တော့အချိန်လေးအချိန်ခါအားလျော်စွာအပြစ်ကိုထောက်ပြရမယ်။ဒါမဲ့နေရာကဆရာလူဖြစ်နေစိတ်ကြီးနဲ့စေတနာနဲ့ပြောတာပါစေတနာနဲ့ပြောတာပဲပါဆိုပြီးတော့နေရာကတော့ပြောသိရင်လားပြောသိမှုအချိန်လေးကြည့်ရမယ်အချိန်ခါကြည့်ရမယ်ပြောသိမှပြောရမယ်ပြောဖို့ပြောနည်းကလည်းရှိသေးတယ်ဒါမလုပ်နဲ့လို့ဒီလိုပြောတာလည်းရှိတယ်ဒါလေးကဒီလိုမလုပ်ဘဲနဲ့ဟိုလိုလိုလိုရင်ပုံမကောင်းဘူးလားအဲ့ဒီလိုလည်းမရှိဘူးလားအဲ့တော့ဒါမလုပ်နဲ့မကောင်းဘူးဒါလုပ်လို့ရှင်တော့အပြတ်ပဲဆင်တော့တစ်ဖက်သားကလည်းပဲလက်ခံရမှာမလဲဒါလေးကတော့ဒီလိုလေးရှိနေတယ်ဒီလိုလေးလုပ်ရင်ပုံမကောင်းဘူးလားဒါလေးလုပ်လို့ရှင်နင်းတွေဂုံတိခါကြကြများဖြစ်သွားမလားဒီစကားလေးမင်းပြလိုက်တာဟာတစ်ဖက်သားကဘလို့များယူဆတော့ဒီလိုတိတ်ပင်ပြီးယူဆမတော်နိုင်ဘူးလားဒီလိုလေးပြလိုက်ရင်တော့ပုံမကောင်းဘူးလားစရိယာချင်းမေတ္တာလေးနဲ့ထောက်ပြရမှာပေါ့ဒါကလုံးအတုံးနှောင်းကလည်းအရေးကြီးတယ်နော်။သင်္ကိုစိတ်ကကောင်းစေခြင်းလို့ပြောတာပဲမေတ္တာနဲ့ပြောတာပဲစေတနာနဲ့ပြောတာပဲဆိုပြီးတော့ဒုထိုးဥပောက်ပြောလို့ရဖြစ်ပါမလား။ဒုထိုးဥပောက်ကြီးပြောတော့တစ်ဖက်ကလည်းလက်မခံဘူးပေါ့။အဲ့တော့ဒါကလုံးအတုံးနှောင်းလေးလည်းဟိုဆရာလုပ်တဲ့သဘောမျိုးအပြစ်တင်တဲ့သဘောမျိုးမဖြစ်အောင်ကြယူဆိုင်ရတယ်။အချိန်လေးချိန်ခါလေးကြည့်ရတယ်။ပြောတဲ့နေ့အချိန်လေးမှပြောရတယ်နောက်5မိနစ်လောက်နေမှပြောမယ်စကားကို5မိနစ်အောင့်ထားပါဦးပြည်တယ်နဲ့တမ်းမပြောနဲ့ပြောချင်တယ်နဲ့တမ်းမပြောနဲ့နောက်ရက်နောက်လနောက်နေ့စပြရချင်းပြောတဲ့ပြောထိုက်တဲ့အချိန်မှာအံဝင်ခွင့်ကြလေပြောရမယ်ပြောဖို့မလိုတဲ့ဟာကြတော့လေမပြောနဲ့ပေါ့ဩဒါငါမပြောလည်းပဲတော့သူသိသွားမှာပါပဲဆိုပြီးတော့လုံးဝမပြောဘဲနေတဲ့ဟာကြလေမပြောရဘူးတခါတည်းမှသူများရဲ့အဖြစ်ကိုပြောတာဟာစေတနာနဲ့ပြောတဲ့သဘောမျိုးမသိရောက်တော့ဘူးနဲ့တစ်ဖက်သားရဲ့ဂုဏ်တိတ်ခါကိုစော်ကားသလိုဖြစ်သွားတာမျိုးလည်းရှိတတ်သေးတယ်။ကိုယ့်ရဲ့လက်တွေ့ဘဝတည်းကဖြစ်တဲ့နေပြန်စင်းလာကြည့်ပေါ့နော်။စေတနာနဲ့တော့ပြောလိုက်တာပဲ။ဒါပေမဲ့တစ်ဖက်သားမှာငါသိခါစော်ကားတယ်ငါကိုမယုံကြည်ဘူးငါကိုစိတ်မချဘူးလို့ခံစားတော့ရတယ်။အပြစ်ပြောတဲ့အပြစ်ပြောတဲ့ဆင်းရဲမှလည်းသို့ရင်တော့ကအာကြည့်လို့တဲ့လူကလည်းအပြစ်ပဲမြင်တတ်တာနော်။ဟိုကဲ့ရဲ့ရှုံ့ချခြင်းလို့တော့မဟုတ်ဘူး။သိမိထားတဲ့စိတ်တွေသုံးရမှုမှန်လေးကများနေတော့ကောင်းကင်ခြင်းနဲ့ကောင်းစေခြင်းနဲ့ဆက်စိတ်ကတော့ရှိတယ်ဒါပေမဲ့တောကကြီးကရှည်ရန်တင်နေတော့ ကောင်းတာကိုလည်းကောင်းတယ်လို့မမြင်တော့ဘူးအပြစ်မဟုတ်တာကိုလည်းအပြစ်လို့မြင်တယ်ဖြစ်နေမဖြစ်ဘူးအတိတ်မသိကြတာကိုတကယ်ကိုဖြစ်နေတဲ့ပုံစံကြီးရင်ထဲမှာခံစားပြီးတော့ပြောမိတတ်တယ်ဒါကြောင့်ကျိုးတင်ပြောထိုက်တဲ့အချိန်မှာပဲပြောပါပြောတင်ပြောထိုက်တဲ့ပုံစံလေးနဲ့လည်းပြောပါနေရာတကလည်းမပြောပါနဲ့တခါတည်းမှရှိမှာပေါ့ကို့မှာအတိတ်တခုကြည့်လို့မိတယ်တစ်ဖက်သားကမပြောဘဲနဲ့မသိတယ်လို့လည်းပဲနေလိုက်တယ်ဆိုကို့မှာစိတ်မချမ်းသာဘူးလားဒါပေမဲ့ကိုကအပြင်းအထန်ရှိလို့ဆိုဩငါဒါမပြောသင့်ဘူးဩငါဒါမလုပ်သင့်ဘူးဒါလေးတော့ငါနောင်ဆိုရင်ရှောင်ကျင်မှာပဲကို့အပြစ်တရားလေးနဲ့ကိုပြီးတယ်အဲ့ဒါကိုတစ်ဖက်သားကပြီးရတဲ့နဲ့မပြောဘဲနဲ့မသိကြအောင်ဆောင်လိုက်တယ်ပြီးမှန်းတော့ပြီးတယ်ဒါပေမဲ့ဩ तू ပြီးရတဲ့နဲ့ငါ့ကိုမပြောဆိုကျေးဇူးတင်လိုက်တာဝမ်းသာသွားတယ်အဲ့တော့အပြစ်ဆိုတာကလည်းပြောသင့်တယ်ကောင်းစေခြင်းပြောကောင်းတာပဲဆိုလို့မယ်ပြောသင့်မှပြောရတယ်လိလိဆွေးတဲ့နဲ့ဟာလိကြတော့ကြည့်ကြည့်ရှိရတယ်။နေရာတကာပြောတော့တစ်ဖက်သားအပြည့်ညံမရှိဘူးလို့သတ်မှတ်လိုက်ရရောက်သွားတာပေါ့။အရွယ်ရောက်ပြီးတဲ့ပုဂ္ဂိုလ်တွေကိုဟိုသူများတန်းကြောင်းသားလေးလို့တငယ်နှစားလေးလို့သဘောထားလို့ဖြစ်ပါမလား။မဖြစ်ဘူး။ပုဂ္ဂိုလ်ရဲ့အနေထားဆိုတာလည်းရှိသေးတယ်။ပုဂ္ဂိုလ်ရဲ့ပတ်ဝန်းကျင်ဆိုတာလည်းရှိသေးတယ်။ဟိုသူတို့ဘာကနေရာတကာကြည့်ကြောရင်ဂုံတိုက်ခါဆော်ကားတယ်လို့ဖြစ်တယ်ဆိုတာနဲ့ပတ်သက်လို့တချို့တခါတကမကြီးပြောကြတာရှိတာပေါ့သေဒနာနဲ့တတိပေးတာပါပဲ။အိုးမတုကမကြီးမျိုးသမီးတစ်ခင်ကြောင်းတဲ့ကောအဝင်မခံနဲ့မပြောကြဘူးလား။ဖြစ်မျိုးသမီးကြောင်းတဲ့အဝင်မခံလို့ဖြစ်ပါမလား။မဖြစ်ဘူးယောက်ျားလေးကြီးပဲခံနေဝင်ယောက်ျားလေးကြီးပဲလာဖူးယောက်ျားလေးကြီးပဲလာမျိုးသမီးဆိုရင်လာကုန်မှသူနဲ့ဆိုပြောလို့ဖြစ်ပါမလား။သိစိတ်အပူလွန်တော့တဲ့ခါကျတော့ဘယ်မျိုးသမီးမကိုအလားမခံနဲ့ဘယ်မျိုးသမီးမကိုမကြည့်နဲ့မပြောတတ်ဘူးလား။ဥစဉ်တော့အဲ့လိုပေါ့တချို့မာတုကမနဲ့ပတ်သက်ပြီးတော့ဥစဉ်ကိုသိုးရင်တော့ကနဲ့ဟိုပြောပြီးဆိုရင်ပြောလို့ရှိတယ်။ဥစဉ်ကမာတုကမမိမနဲ့ပတ်သက်လို့စိတ်မချဘူးဆိုရင်စိတ်မချတဲ့စကားပြောတာဟာဥစဉ်ကိုဥစဉ်ရဲ့ဂုဏ်သိက္ခာကိုစော်ကားတာပဲ။ယဟန်တော်ရည်အနေနဲ့မာတုကမနဲ့ပတ်သက်လို့စိတ်ပူတဲ့စကားပြောတာလောက်အပြစ်ပြောတာလောက်ခံစားရတာမရှိဘူး။ဒါကြောင့်မလို့အပြစ်တပ္ပတရဲ့ခံစားချက်ကိုနားလည်ရမယ်ဆိုတာအဲ့ဒါပြောတာနော်တပ္ပတရဲ့ခံစားချက်ကိုနားမလည်ဘူးဆိုတော့ကိုပြောချင်တိုင်းသွတ်ပြောဒါပေမဲ့တော့လည်းပြောနေရင်တော့ပြောမှာပေါ့နော်ညာတော်တပန်းမာတုကမတယောက်နဲ့အနေထိုင်မမှန်ဘူးစိတ်ကိုရမှာတယောက်ချင်းချင်းဒီလိုတွေ့နေကြတယ်ဆိုတော့ပြောဖို့ပြောမှာပေါ့မုံညင်လည်းမုံမသိပြောရမှာပဲနော်အဲ့ဒီတော့အဲ့မှာသူတစ်ပါးရဲ့အစ်ကိုပြောတဲ့စကားသူတစ်ပါးရဲ့အစ်သူတစ်ပါးကိုပြောတဲ့အစ်ဖွဲ့စကားဟာမေတ္တာတရားနဲ့ဝေးမဲ့စကားလို့ဆိုပေမဲ့ပြောတင်ပြောထိုက်တဲ့အချိန်မှာတော့ပြောတင်ပြောထိုက်တဲ့အတိုင်းတာနဲ့ပြောတင်ပြောထိုက်တဲ့ပုံစံနဲ့ပြောရမှာပါပဲ။ဒါပေမဲ့သူတစ်ပါးအစ်ကိုပြောမယ်ဆိုတော့စဉ်းစားလိုက်အောင်ဘယ်တော့မှအစ်ကိုပြောမှာလဲ။တချို့လူတွေကအတိတ်မှာပဲချောင်ပိတ်မိနေတဲ့ပုဂ္ဂိုလ်အတိတ်ကိုပဲအနှစ်သာရလို့ထင်နေတဲ့ပုဂ္ဂိုလ်ပိဿုပန်နဲ့မျက်ချီပြတ်သွားတဲ့ပုဂ္ဂိုလ်တွေကြတော့အတိတ်ကိုပဲအဟုတ်ထင်ပြီးတော့အတိတ်ကအစ်တွေကိုပုံကြီးချက်ပြီးတော့အပြစ်ပြောတတ်သေးတယ်။အတိတ်ကမှားခဲ့တဲ့အမှားလေးတွေအတိတ်ကကျူးလွန်ခဲ့မိတဲ့အပြစ်ကလေးတွေကိုခုလောလောဆယ်ဖြစ်နေတဲ့ပုံစံမျိုးဖန်တီးပြီးတော့ခုလောလောဆယ်ဖြစ်နေတဲ့ပုံစံမျိုးငြင်းညောင်းပြီးတော့ခုလောလောဆယ်ဖြစ်နေတဲ့ပုံစံမျိုးသတ်မှတ်ပြီးတော့အဖြစ်တင်တတ်ကြပြီးတယ်အဲ့တော့ကိုယ်ဖြစ်တယ်မယ်ဆိုဘယ်တော့မှအပြစ်နဲ့ပြန်ဆန်းစားမနေ့ကအပြစ်လားမနေ့ကအပြစ်ဆိုတော့ဒီနေ့ပြောသမှပြောရမှာမနေ့ကဒီအပြစ်သူကျူးလွန်မိမယ်ဒီနေ့ကျူးလွန်ခြင်းမှကျူးလွန်မှာပေါ့မနေ့ကဒီအပြစ်ကျူးလွန်ခြင်းနဲ့စိတ်သက်ရှိပြီမယ်ဒီနေ့ရှိခြင်းမှရှိမှာပေါ့မင်းနဲ့ဒီနေ့တောင်မတူတဲ့ဥစ္စာပြီးခဲ့တဲ့လတွေပြီးခဲ့တဲ့နှစ်တွေပြီးခဲ့တဲ့အရွယ်တွေဆိုတော့ပြောမနေနဲ့တော့အတိတ်အပြစ်ကိုခုအပြစ်လိုလာပြောဥပမာဆိုတော့အရှင်အင်္ဂုလိမာလာတို့ဆိုရင်သူများအသက်တွေတတ်ခဲ့တာပဲလူပေါင်းများစွာတတ်ခဲ့တယ်။နောက်ယဟန်ပြုတရားအထုတော့ယဟန်နာဖြစ်သွားတယ်။ယဟန်နာဖြစ်တဲ့အချိန်မှာသူများပြုကြတာဝါသနာပါတဲ့လူတယောက်ကသူယဟန်နာဖြစ်မှလည်းမသိဘူး။သိလည်းပဲတန်ဖို့မထားဘူး။ဟာဒီကိုတော့အလကားကိုတော့ဒီကိုတော့လူတက်ကိုတော့ကြီးဆိုပြီးတော့ပြင်းမှားမယ်ဆိုရင်ပြင်းမှားပြီပဲဒုက္ခမရောက်မှာယဟန်နာမမသိပဲနဲ့ဒီကိုတော့လူတက်ကိုတော့ကြီးပဲငါဆွေမျိုးတွေလည်းတတ်သွားတာပဲဆိုပြီးတော့ဂဲနဲ့ပေါက်ဒုံနဲ့ရိုက်လို့ရင်ဒုတဲ့သူပဲအဖြစ်ဖြစ်မှာအဲ့တော့လူတစ်ဖက်သားကိုအပြစ်မြင်မယ်အပြစ်တင်မယ်ကြရင်ဘယ်တော့မှအပြစ်လည်းပြန်စင်စားပါဘူးခိုးတော့ငါအပြစ်ဒီခုရှိချင်မှရှိမှာနော်ဒီကနေ့တော့ပုံမလေးလေးမဝင်ခံရမှာပေါ့လေ။တခါကြီးတယောက်ကအပြစ်တင်မှုတယ်။ဒါပေမဲ့သူပြစ်တဲ့နာကတော့စေတနာတော့စေတနာနဲ့ပါ။ဒါပေမဲ့အတိတ်က လုံရကိုပစ္စုပ္ပန်မှာလုံနေတဲ့ပုံစံမျိုးအပြစ်တင်တာဖြစ်နေတယ်။ယဟန်ဆိုတာမွေးနေ့ပွဲမလုပ်သင့်ဘူးတဲ့။မွေးနေ့ဆိုတာကမွေးနေ့ကုသိုလ်ကောင်းမှုမလုပ်သင့်ဘူးလား။လုပ်သင့်တာပဲသာသနာပိုင်းဆွေးနွေးတာဆရာတော်ဖခင်နဲ့မွေးနေ့ကျင်ကုသိုလ်ကောင်းမှုတွေပြု။ကျန်တဲ့နေ့တွေကျန်တဲ့အချိန်တွေမှာလည်းကုသိုလ်ဆိုတာကတော့ပြုတာပဲပေါ့။ဒါပေမဲ့မွေးနေ့ဆိုရင်တော့မွေးနေ့မှာပြုတဲ့ကုသိုလ်လေးကြတော့မှတ်မှတ်ရရမဖြစ်ဘူးလား။မှတ်မှတ်ရရဖြစ်တယ်။မှတ်မှတ်ရရဖြစ်တဲ့မွေးနေ့ကျရင်ခါတိုင်းထက်ကိုအထူးတိုးပြီးတော့ကုသိုလ်ကောင်းမှုတွေပြုတာပေါ့။ဒါကြောင့်ဟိုငယ်ငယ်လေးကတည်းကလူဝေချောင်းပွားကလေးကလည်းမွေးနေ့ဆိုရင်မှတ်မှတ်ရရကိုတက်နေတယ်လားကုသိုလ်တွေပြုခဲ့တာပဲကိုမတက်နိုင်လဲမိဘကိုပြောပြီးတော့မွေးနေ့မှာကုသိုလ်တစ်ခုခုတော့ပြုခဲ့တာပဲ။ယန်းဖြစ်လာတော့လေသာသနာပွားလဲသာသနာဘဝအလျောက်ကိုတက်နိုင်တယ်လားပြုတာပဲ။အသက်30ပြည့်တဲ့မွေးနေ့ကစပြီးတော့ဟိုနည်းနည်းအရာထင်ထင်ကြီးကြီးမားမားလေးပြုနိုင်လာတာပေါ့လေ။အဲ့တော့မွေးနေ့တိုင်းမွေးနေ့တိုင်းကုသိုလ်လေးတွေပြုဖြစ်တယ်အသက်30ကြီးမွေးနေတုန်းကလေတဏ္ဍမာရမီစိတ်သာမှာသံဃာတွေဆွမ်းကြီးလို့ယောဂီတွေဆွမ်းကြီးလို့ပြိတ္တကတုံးမုံတွေရှူးလို့သတိရခြင်းပေါ့လေကုသိုလ်ကောင်းမှုတွေပြုခဲ့ဘူးတယ်အဲ့ဒီမွေးနေ့မှာဘာဖြစ်ကြလိမ့်သူဖြစ်ခဲ့ဘူးတယ်လဲဆိုတော့ဒကမကြီးပြောကမွေးနေ့ကိတ်တူမွေးနေ့ကိတ်တူတော့လူယုံနဲ့မပြီးဘူးသူကလည်းပဲသူ့ဖြစ်ရမွေးနေ့ကိတ်ကင်းနဲ့မှတ်တမ်းသင်ခြင်းနဲ့ကြီးညိုခြင်းနဲ့ပေါ့လေတစ်သက်လုံးမွေးနေ့ကိတ်တူခဲ့တာလေကုသိုလ်လေးအာယုံကြံပြုပြီးတော့သာကံနဲ့ကတိပွားခြင်းလို့ဆိုပြီးတော့မွေးနေ့ကိတ်ကလေးဖြီးပေးပါတဲ့သူမင်းနဲ့ကြေကြေဦးစင်းကပြီးတဲ့ပုံနဲ့ဓာတ်ပုံရိုက်ထားပြီးတော့ကြီးညိုကြံလို့တယ်အဲ့တော့ဦးစင်းကလည်းအာနာရာနဲ့ပေါ့လေပြီးပြီးလိုက်ပြီပြီးပြီးလိုက်တော့လည်းဆက်ကနေဓာတ်ပုံရိုက်လိုက်ပြီးတာပေါ့ဒါပေမဲ့လို့လူပိတ်တကြီးကမှ Happy Birthday to you လုပ်ပြီးတော့ပြီးတာမဟုတ်ပါဘူးနော်ကိုယ်ခံလေးတည်းမှာပဲအဲ့ဒါသိမို့လူရှင်နေနဲ့ပြီးလိုက်တာပေါ့နှစ်ရက်သုံးလရောက်ပဲရှိတာပါပဲအဲ့ဒါကိုအစ်ပြောတာဝါသနာပါတဲ့လူပြောက်ကဓာတ်ပုံရိုက်တာပဲလားလူကိုယ်တိုင်မြင်လို့လည်းမသိဖြန့်ချီလိုက်တဲ့ခါကျတော့တခြားအပြစ်ပြောတာဝါသနာပါတဲ့လူကြီးတင်းကရောက်သွားတယ်ရောက်သွားတာက30တုံးကဖြစ်ခဲ့တဲ့ရှိချက်က35နှစ်ကြာမှတင်းရောက်တာအဲ့ဒါခုလောလောဆယ်ကိုမွေးနေ့ပွဲတွေ Happy Birthday ပြုယူနေလုံနေတယ်လို့သူကယူဆပြီးတော့စာရေးတာအရှင်ခန္ဓာတိကကိုမွေးနေ့ပွဲတွေမလုပ်ဘူးတတိပေးပါတဲ့ဥစဉ်ကိုတည်းရဲ့ရေးတာတော့မဟုတ်ဘူးဥစဉ်နဲ့ဆက်ဆက်နေတယ်ဒကာရင်ဒကာမရင်းလို့စီရေးတာယဟန်တပါးအနေနဲ့မွေးနေ့ကိတ်ကြီးပြီးတာမလုပ်သင့်ပါဘူးတဲ့ခုလောလောဆယ်ကိတ်မုံပြီးနေတာဟုတ်ရဲ့လားအဲ့ဒီတုန်းကလောက်တာဒါမှမဟုတ်ပြီးကြတဲ့ကနောင်တရတယ်ဓာတ်ပုံကလည်းဆိုင်လိုက်တယ်ဆိုတော့ဒါမှတ်တမ်းလေးဖြစ်သွားတာကိုအပြစ်ပြောခြင်းနဲ့လူကဒါကိုကင်ပြီးတော့ပြစ်ပြောလို့မရဘူးလားရတယ်နောက်ဆုံးတော့ငါဘရောမှာဒကာဒကမတွေရဲ့အလိုဆန္ဒကိုမလိုက်လျောတော့ဘူးအာမနာတော့ဘူး37 32 33 33ကနောက်မွေးနေ့ဒီမှာအကုန်လုံးကိုယ်တိုင်ကိတ်မုံမပြီးပါဘူးဒါမဲ့လို့မွေးနေ့ကိတ်ကတော့မလှူကြဘူးလားလှူကြတာပဲမွေးနေ့ကိတ်ဆိုတာအကုသို့မှမဟုတ်ပဲစားရတာပေါ့နော်မွေးနေ့ကိတ်ကိုအရှင်ခန္ဓာတိကကြီးဗနနေ့ပြည့်မွေးနေ့ဘာညာနဲ့ဆိုပြီးတော့တခါတည်းလှူကြတာပေါ့အဲ့တော့လှူကြတော့တယောက်ထဲလည်းမဟုတ်ဘူးဒကာကြီးရှင်ဝင်ဆိုလည်းနှစ်တိုင်းလှူတာပေါ့လေဖိတ်တဲ့ဟိုတယ်ကနေမှာပြီးတော့နော်အဲ့ဒါမွေးနေ့ကိတ်နှလုံးသုံးလုံးလှူရောဆရာတို့ကြောင့်မှနေစွန်းနေကြတန်ဃာတွေလည်းဆရာတော်ကြီးတွေလည်းအချိုးဝဲဒီမှာအဲ့ဒီကိတ်မုံလှူပြီးတော့လှူလို့ရတယ်ကိမောနီကညာနေတော့တချို့တက္ကရာမကြီးကလည်းဘုန်းကြီးဆွနဲ့မွေးနေ့ကိတ်လေးစားခြင်းရတယ်ဆိုတော့တချို့ကိမောနီလေးကြတော့လဲစွန့်လာတာပေါ့အဲ့ဒီခါကျတော့ကိုကိုနိုင်မသိပါဘူးကိုတက္ကရာရင်တရားရောက်ကိုပဲပြီးထိုင်လိုက်တာပေါ့ကိုကတော့ဘေးနားကတော့ထိုင်နေတာပေါ့နော်ပြီးတော့မှသူတို့တွေစားကြအဲ့တော့မွေးနေ့ကိတ်ကိုတန်ခါကတ်တော့လဲကုလို့ရတာပဲလူတွေစားတော့လဲလူတွေကိုကျူးတော့လဲကုလို့ရတာပဲတို့တော့ဝီနည်းရကတော့ဝေယဝဆက်လုပ်တဲ့လူတွေပဲကျူးရမှာပေါ့နော်အဲ့တော့ကုဇန်နဝါရီ9ရက်ကဦးဇင်းနဲ့36နှစ်ပြည့်မွေးနေ့လောက်အောင်မှာမွေးနေ့ကုသတွေပြုအောင်ပြုအောင်မှာမွေးနေ့ကိတ်စားခြင်းတော့လာခဲ့ကြပေါ့အလကားတော့မရဘူးဝေယဝဆလုံးမှာရမယ်အဲ့တော့ဟိုတုန်းကဖြစ်ခဲ့တဲ့အဖြစ်ကလေးကိုခုလောလောဆယ်ကိုဖြစ်နေတဲ့ပုံစံမျိုးနဲ့အဖြစ်ပြောတော့ကြီးကြီးကြီးနဲ့ဖြစ်နေတယ်ဆိုတော့လည်းဘယ်လိုပဲဖြစ်ဖြစ်ပေါ့လေအော်သူစီရနာကောင်းနေပြောတာပဲဆိုပြီးတော့ဘယ်အရာမဆိုနေရာတကမှာအာနာမှုတွေနဲ့တရားဒဂမတွေကိုလိုက်လဲလို့မဖြစ်ဘူးယဟန်ဝိနည်းနဲ့ညီမကလည်းလိုက်လဲမယ်မညီတော့မလိုက်လဲဘူးဆိုတဲ့အပိလေးတော့ဒါပဲပြောသူ့အတွက်ခိုင်မြဲသွားတာဆိုတော့ကျေးဇူးတော့တင်ပါတယ်နော်ဒါပေမဲ့အတိတ်ကလုခနဲ့လုရက်ကိုခုလိုလောက်ဆယ်လုပ်နေတဲ့ပုံစံမျိုးနဲ့မြင်တတ်တဲ့ပုဂ္ဂိုလ်တွေဟာလည်းအရာရာမှာအပြစ်တင်တတ်တယ်အင်္ဂလိပ်မာနကိုအတိတ်ကကြည့်ပြီးတော့အပြစ်တင်ရင်ဒုက္ခရောက်တတ်တယ်လို့စာပြရချင်းပေါ့လေအပြစ်တင်တယ်ပဲလို့ကိုယ့်ကိုညံနေတာခြေကြပြီးတော့နော်ဝိမေစကားမပြောပါနဲ့ဆိုတာသူတစ်ပါးရဲ့အပြစ်စကားတွေမပြောပါနဲ့ဝိမေအတွေ့မတွေ့ပါနဲ့ဆိုတာသူတစ်ပါးရဲ့အစ်စ်တီကြီးပဲ တည်မနေပါနဲ့ဝေးဆိုတဲ့တရားလေးကဒီနေ့နောက်ဆုံးပေါ့အဲ့တော့ဝေးဆိုတဲ့သကလုံးလေးပါတာလေးကိုစဉ်းစားလိုက်တယ်ဆိုတာနဲ့သာသနာ့ဘုရားတို့ကရခဲ့တဲ့ဂါထာလေးတစ်ပုဒ်ကိုတတိယရတယ်တရိရတဂုဏနင်္စဒူရမစ္ဆန္ဒမန္တရံတရိရံခဏဝိဋ္ဌံပိဂုဏတုကပ္ပသာယိနောတချို့နိဗ္ဗာန်ပုဂ္ဂိုလ်တွေမှားရင်လည်းမှားမယ်ပေါ့လေကိုရင်တော့ငါရထားတာလေးဆိုတော့အဲ့ဒီကာထာပါရစာတွေလည်းရှားဖို့အချိန်ကလည်းမရဘူးတရိရံတရိရတဂုဏနင်္စခန္ဓာကိုယ်ရဲ့ဂုံရဲ့ဆိုတာတစ်ခုနဲ့တစ်ခုအဝေးကြီးပါတဲ့ဒူရဆက်စလုံးကဝေးတယ်လို့အဓိပ္ပာယ်ရတယ်ကိုနဲ့ဂုံနဲ့ဟာအဝေးကြီးပါတဲ့ကိုဟာတစ်ခဏလေးနဲ့ပြည့်စည်သွားပါတယ်ဂုံကတော့ကဘာပတ်လုံးတည်ပါတယ်ခန္ဓာကိုယ်နဲ့ဂုံနဲ့တူရဲ့လားခန္ဓာကိုယ်နဲ့ဂုံအကြီးချင်းနဲ့မတူဘူးခန္ဓာကိုယ်ဆိုတာကတစ်ခဏနဲ့ပြည့်စည်သွားတာတစ်ခဏတိုင်းတစ်ခဏတိုင်းမှလည်းရုပ်နာသဘာဝပြည့်စည်နေတာပဲဘဝတစ်ခုဆုံးသွားရင်လည်းပြည့်စည်သွားမှာပဲဒါပေမဲ့အဲ့ဒီခန္ဓာပိုင်ရှင်ကခန္ဓာမပြည့်စည်ခြင်းမှာပြုခဲ့တဲ့အလုတ်ဒီဂုံမြောက်တဲ့ပြုအမှုတွေဂုံမြောက်တဲ့လုံရက်တွေဂုံမြောက်တဲ့စကားတွေကြတော့တစ်ကဘာပတ်လုံးတည်သွားတယ်အဲ့ဒီပုဂ္ဂိုလ်မှာအဲ့ဒီပုဂ္ဂိုလ်မှာရှိတဲ့ကောင်းဂုံတွေဟာကဘာပတ်လုံးတည်တယ်သိုးဂုံလည်းပဲကဘာပတ်လုံးတည်တာပါပဲမြတ်စွာဘုရားရှင်ရဲ့ဂုံပုတ်တစ်ကဘာလုံးတည်တယ်ဆန့်ကျင်မဲ့ပြုတဲ့အရှင်တေဝရရဲ့သိုးဂုံပုတ်လည်းကဘာပတ်လုံးတည်တာပဲအဲ့တော့ကောင်းကုန်နဲ့ကဘာပတ်လုံးတည်အောင်ကြိုးစားရမယ်ကဘာပတ်လုံးတည်ရင်ဆိုတာကဖော်ထုတ်မဲ့သူမရှိတဲ့အခြေအနေမျိုးဆိုတော့ကွယ်ပြောင်းနေမှာပေါ့ဖော်ထုတ်မဲ့ပုံကိုယ်တွေပေါ်ပေါက်လာရင်ဂုံတွေပြန်ပေါ်လာတာပဲဟိုတနေ့ကဟောတဲ့ရှင်ရင်သာမင်းကြီးတို့စသည်အချင်းပေါ့ဝေဒန္တရာဇတ်တော်ဒီတို့ဟိုတုန်းကဖြစ်ခဲ့တဲ့ဟိုတုန်းကကဘာဒီမှာဖြစ်ခဲ့တဲ့အကြောင်းအရာတွေလေးသိချင်းနဲ့ကဘာတိတုန်းကဖြစ်ခဲ့တဲ့အကြောင်းအရာတွေကလည်းဖျားဖြစ်လို့အတိတ်ကိုပြန်မြင်နိုင်တဲ့ဉာဏ်ရှိပြီဆိုတော့ပြန်ဖော်ထုတ်တဲ့အခါမပေါ်လာဘူးလား
ပေါ်လာပါတယ်
ပေါ်လာတာပဲဂုံတွေဆိုတာဒီကဘာပတ်လုံးတည်တဲ့တရားတွေအဲ့ဒါလေးကြည့်ပြီးတော့ဝေးမဲ့ဝေးမဲ့အလုံးမလုပ်ပါနဲ့လို့ပြောချင်တာဒါနဲ့ဝေးမဲ့လို့လဲဆိုရင်တော့သမိုင်းကောင်းနဲ့ဝေးမဲ့အလုံးမလုပ်ပါနဲ့ရာဇဝင်ကောင်းနဲ့ဝေးမဲ့အလုံးမလုပ်ပါနဲ့မှတ်တိုင်ကောင်းနဲ့မော်ကွန်းကောင်းနဲ့ဝေးမဲ့အလုံးမလုပ်ပါနဲ့ဒါဆိုတော့သိုးကုံကြီးပြန်ရင်မဲ့အလုံးကိုမလုပ်နဲ့ကောင်းကုံကြီးပြန်ရင်မဲ့အလုံးကိုလုပ်လို့ဆုလို့တယ်နော်ကောင်းကျိုးသူဘဝမှတ်တိုင်စိုက်ထူနိုင်ရမယ်ဒီလိုလို့ရှိရင်ရောဆရာတော်ဆရာကြီးဟောတဲ့လူဘဝရဲ့ရက်လက်၃ခုထဲမှာဒုတိယအချက်ကကောင်းကျိုးသူဘဝမှတ်တိုင်စိုက်ထူနိုင်ရမယ်နာမည်ကောင်းကျန်ရရမယ်တဲ့ငါတို့ဖြစ်ရလူလောကဝယ်ဘဝတမိုင်းမရင်းစီရင်စိတ်မှန်မချမာနမပါဒုစွမ်းရာဖြင့်ဒုသာသနာဒုကြည်ရွာကိုตายာစီမှုလုံလံပြူအံဘယ်မှာကြားဘူးလားတော့ပြည်သူရှာတော်ဆရာကြီးရဲ့အဋ္ဌကံပြည်သူအဋ္ဌကံနော်ငါတို့ဖြစ်ရလူလောကဝယ်ဘဝတမိုင်းမရင်းစီရင်ကိုယ့်ရဲ့ဘဝတမိုင်းအဆိုးမဖြစ်စေဖို့အတွက်အကောင်းဖြစ်စီဖို့အတွက်စိတ်မှန်မချမန္တရရေးချမပါဘူးမငိမနတ္တမန်မနစိတ်ဆိုတာကလာတာစိတ်ဘရောမမလျှော့ပဲနဲ့လို့ပြောတာမာမနာမချတာပြောတာမဟုတ်ဘူးနော်စိတ်မှန်မချမာနမပါမာနလည်းမထားပဲနဲ့လုပ်ပါတဲ့ငါကိုဝေဘာနာလက်မခံဘူးညောင်းငါကိုကြံပေးတာမလို့ခြင်းဘူးချောင်းဆိုလို့ရှိရင်တော့မာနနဲ့အများကြီးကလုပ်ငန်းနေဖြစ်ဖြစ်ရောက်လုပ်နေမှာမဟုတ်တော့ဘူးဒါကြောင့်မာနစိတ်မှမချမာနမပါဘုစွမ်းရခြင်းကိုစွမ်းနိုင်ကြလို့လည်းလောက်အောင်ပါအများကြီးစွမ်းနိုင်ရင်အများကြီးလုပ်နည်းနည်းလေးစွမ်းနိုင်ရင်နည်းနည်းလေးလုပ်ထင်ပေါ်မှကြောကြမှအများကြီးကြီးလုပ်ပြီးလောက်အောင်မဟုတ်ဘူးမထင်ပေါ်မကြောကြလည်းအများကြီးကြီးလုပ်ပြီးလုပ်ရမှာပဲဒီမျက်မှောက်ပွင့်တဲ့သခင်ပန်းကမှလောကကြီးကိုမှုပြန့်စေတာမဟုတ်ပါဘူးလှပစေတာမဟုတ်ပါဘူးပင်ကြီးကြီးမှကပ်ပေါက်တဲ့သင်္ချေပန်းလေးကလည်းလောကကြီးကိုလှပစေတာပါပဲပင်မမှာပြီးတဲ့တရသီးကမှလူသားတွေကိုချုံမြင်စေတာမဟုတ်ပါဘူးမြေကြီးမှာကပ်ပြီးတဲ့ဆော်ပဲဒီပြီးလေးရလဲလူသားတွေကိုချုံမြင်စေပါတယ်ငကြင်းစီပြန်ငမြင်းစီပြန်ကမှလူတွေကိုအားရှိစေတာမဟုတ်ပါဘူးငါလေးဦးကငါတလဲရိုးတော်လေးကလည်းလူသားတွေကိုအားရှိစေပါတယ်ကြီးကြီးမားမားထင်ထင်ရှားရှားအကျိုးပြုလုပ်ငန်းတွေလုပ်နိုင်မှာမဟုတ်ဘူးကိုစွမ်းနိုင်တဲ့လောက်လေးနဲ့ဒုပ္ပါဒုသာသနာဒုပြီပါကိုသာသနာလေးတိုးတက်အောင်တန်းပြင်းတဲ့လူမျိုးလေတိုးတက်အောင်ကျူသာအာထုပ်ပါဒါဆိုရင်ကောင်းကျိုးပြုဘဝမှတ်တိုင်းကျင့်ရမှာပေါ့နာမည်ထင်ရှားတာမထင်ရှားတာကအဓိကမဟုတ်ဘူးမထင်ရှားတဲ့အဖြစ်အပျက်ကလေးကလည်းတစ်ချိန်မှာတန်ဖိုးထားလို့ဖော်ထုတ်တဲ့သူပေါ်ရင်ထင်ရှားလာမှာပဲ ခုကံမြတ်တရားဝေရီမှာဟောသူနာသူတွေထဲမှာဘုရားရှိခိုးတဲ့ပုဂ္ဂိုလ်တွေပါမှာပဲတစ်ချိန်မှာဘုရားရှိတဲ့ခါကျတော့ဘယ်ကဘာတုန်းကရန်ကုန်မြို့တော်ကြီးကဆန်းချောင်းမြို့နယ်ကံမြင့်ကျောင်းထဲမှာငါဘုရားကတရားဟောလို့ဘယ်ပိရကတရားတွေဘလို့နာခဲ့တယ်ဘယ်သူကတော့ဘလို့ရန်ဖြစ်သွားတယ်จิตတန်းဝင်သွားတယ်စသဖြင့်ဘုရားတစ်ဆုဖြစ်သွားလို့ပြန်ဖို့ထောင်းရင်မပေါ်နိုင်ဘူးလားကံမြင့်တရားဝေလေးပဲကဘာပတ်လုံးတည်နိုင်ပါတယ်ဟောကြတဲ့ဆရာတော်ကြီးအများကြီးဘုရားရှိခိုးတဲ့ပုဂ္ဂိုလ်တွေပါမယ်နာတဲ့ပုဂ္ဂိုလ်ဒီအများကြီးဖျားဆုပန်းတဲ့ပုဂ္ဂိုလ်ဒီပါမယ်သူတို့ဖျားဖြစ်တဲ့ကဖော်ထုတ်တော့ကောင်းကျိုးပြီးဘဝမှတ်တိုင်ကြီးကျန်ရစ်ပြီပေါ့ကိုဒီခဏနဲ့ပြောက်သွားပါတယ်ဂုံဒီဘယ်တော့မှမပြောက်ခွင့်နဲ့ကဘာပတ်လုံးတည်ပါတယ်ဘဝတမိုင်းကောင်းနဲ့တမိုင်းကောင်းရာဇဝင်ကောင်းနဲ့ဝေးမဲ့အလုပ်ကိုမလုပ်ပါနဲ့တမိုင်းကောင်းရာဇဝင်ကောင်းနဲ့နီးမဲ့အလုပ်ကို